Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်အော်တိုဘာလ19ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:30အထိလိုင်းနိုမီတာ24 25 32နဲ့51တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မအီတန်ဇမဒီညအတွက်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်ကျမခင်မြွှေပါ။ဤရနိုင်ငံမိုးဆူးမြို့ကို IS သွေးကြွားရေးလက်ထဲကနေလွတ်မြောက်အောင်အနိုင်တိုက်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဥပမာကပြောပါတယ်။အမေရိကန်ပြည်အောင်စုကိုအင်တာနက်ဆိုင်ဘာထိုးပေါက်တိုက်ခိုက်တာတွေလုပ်ဖို့ကြိုးစားမှုနဲ့ဆက်ဆက်ပြီးတော့ရုရှားနိုင်ငံသားတို့ကိုတော့ချက်ပြည်သူသမ္မတနိုင်ငံမှာဒီကနေ့ပဲဖမ်းဆီးလိုက်ပါတယ်။တခါဒီမြန်မာနိုင်ငံမှာဒါမကဒေသတွင်းမှာပါငြင်းချင်းရင်းနဲ့တင်းငြင်းရအောင်လုပ်ဖို့ကိစ္စဟာမြန်မာနိုင်ငံရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့အိန္ဒိယနိုင်ငံမှာရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြရမှာကမြန်မာနိုင်ငံမှာဒါမကဒေသတွင်းမှာပါငြင်းချင်းရင်းနဲ့တင်းငြင်းရင်းရအောင်လုပ်ဖို့ကိစ္စဟာမြန်မာနိုင်ငံရဲ့ရည်မှန်းချက်ဖြစ်တယ်လို့
We have been trying to bring peace to our country for many decades. We hope that the time has come for us to be able to say we have made
အိန္ဒိယနိုင်ငံမှာရောက်နေတဲ့ဒေါအောင်ဆန်းစုကြည်ရဲ့အခုလိုပြောဆိုချက်တွေကိုမကြာခင်မှာပြည်စုံကိုနားဆင်ကြရမှာပါ။ဒါပြင်ရခိုင်ပြည်နယ်မောင်တော့မြို့နယ်မှာအကြမ်းဖက်မှုတွေကိုစိုးရိမ်ပြီးထွက်ပြေးလာသူတွေအတွက်စားနပ်ရိက္ခာတွေလိုနေတဲ့တဲ့င်းချင်းနှင့်မြင့်တွေမှာဆက်လီမောက်တဲ့တဲ့င်းနဲ့ထားမြန်မာနေစကဒုက္ခတွေအကြောင်းဆရာတွေကိုခုညပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာတဲ့င်းတွေကိုမခင်ဖြူထွင်းနဲ့ကိုအောင်တို့ကကြေညာပေးသွားမှာပါ။
အိန္ဒိယနိုင်ငံမိုးဆူးမြို့ကိုအရေးစစ်သွေးကြွားရေးလက်ထဲကနေလွတ်မြောက်အောင်အနိုင်တိုက်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာပြောဆိုလိုက်ပြီးတော့တစ်ချိန်တည်းမှာလည်းချစ်ဆက်ကြုံတွေ့ရမယ့်ခက်ခဲတွေကိုသတိပေးပြောဆိုလိုက်ပါတယ
် Perhaps a million civilians are still living there. And so in addition to rooting out ISIL, our focus jointly is on the safety and the humanitarian aid.
အဲ့ဒီမှာတန်းနဲ့ချီတဲ့အရက်သားတွေရှိနေနိုင်ပါတယ်။ဒါကြောင့် IS စစ်သွေးကြွတွေကိုအမြင့်ပြတ်ချိန်မုန်းတာအပြင်တစ်ချိန်တည်းမှာလည်းတိုက်ခိုက်မှုတွေကနေဘေးလွတ်ရာရှောင်ရှားနေကြရတဲ့အရက်သားပြည်သူတွေရဲ့လုံခြုံရေးနဲ့သူတို့အတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့ကိုလည်းကျွန်တော်တို့အာရုံထားလှုပ်ဆောင်နေပါတယ်။ဒါဟာကျွန်တော်တို့အစိုးရတွေထိတ်တန့်ဦးစားပေးလှုပ်ဆောင်သွားမယ့်ကိစ္စဖြစ်ပါတယ်လို့သမ္မတဥပမာကပြောသွားတာပါ။မွဆူမျိုးကို IS စစ်သွေးကြွတွေလက်ထဲကနေပြန်လည်တင်းယူဖို့အီရတ်အစိုးရနဲ့ခါတပ်ဖွဲ့တွေကထိုးစစ်ဆင်နေတာနဲ့အမျှဒီနေ့မွဆူမျိုးတဝိုက်တိုက်ခိုက်မှုတွေကနေဘေးလူရကိုရွှေ့ပြောင်းလာတဲ့သူတွေထောင်ထဲချီရှိနေတဲ့အကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children ကပြောပါရယ်အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမျိုးဖြစ်တဲ့မွဆူကိုနှစ်နှစ်ကျော်ကြာတင်းယူထားတဲ့ IS စစ်သွေးကြွတွေလက်ထဲကနေပြန်လည်တင်းယူနိုင်ဖို့အတွက်ခါတပ်ဖွဲ့အင်အား 1,000 နောက်အီရတ်လုံခြုံရေးတပ်ဖွဲ့အင်အား 18,000 နဲ့အီရတ်ရဲတပ်ဖွဲ့ 2,000 ပါဝင်ထိုးစစ်ဆင်နေတာမှာအမေရိကန်တပ်ဖွဲ့အင်အား 100 ကျော်ကလည်းပူးပေါင်းပါဝင်ပြီးတော့ကူညီပေးနေတာပါအခုစစ်စင်ရေးဟာအီရတ်နိုင်ငံတဲကနေအမေရိကန်တိုက်ခိုက်ရေးတပ်တွေဆုတ်ခွာခဲ့ပြီး9နှစ်အကြာမှာအကြီးအကျယ်ဆုံးပြုလုပ်တဲ့စစ်စင်ရေးဖြစ်ပါရဲ့ရှင
် Republican သမ္မတလောင်း Donald Trump ကအမေရိကန်နိုင်ငံရေးကိုတန်ရှင်းအောင်လုပ်မယ်လို့ဆိုပြီးတော့သူချင်းကလှုပ်ဆောင်သွားမယ့်အစီအစဉ်တွေကိုအဆိုပြုတဲ့အထက်ရင်မှာကွန်ဂရက်လွှတ်တော်အမတ်တွေရဲ့တာဝန်သက်တမ်းအရေးအတွက်ကိုကန့်သက်ဖို့လည်းပါဝင်ပါတယ်လွှတ်တော်အမတ်တွေသက်တမ်းဘဏ္ဍာချိန်မဲ့တာဝန်ထမ်းဆောင်တင်နေဆိုတာကိုကန့်သက်ချိန်တက်ပြီလို့ကော်လိုရာဒိုပြည်နယ်ကစုဝေးပွဲမှာသူ့ကိုထောက်ခံသူတွေကိုထရမ့်ကအင်္ဂါနေ့ကပြောသွားတာပါဒီလိုလွတ်လိုက်ခြင်းအပြင်အစိုးရရဲ့အကျင့်ပြတ်ခြားစားမှုတွေကိုအဆုံးသတ်နိုင်မယ့်အပြင်လက်တလောကြုံတွေ့နေရတဲ့စီးပွားရေးပြဿနာကိုပါအဆုံးသတ်နိုင်မှာဖြစ်တယ်လို့သူကပြောပါတယ်အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအရသမ္မတတယောက်အနေနဲ့တက်တန်းနှစ်ကြိမ်တည်းပိုးပြီးတော့တာဝန်ထမ်းဆောင်ခွင့်မရှိပါဘူး။ဒါပေမဲ့အထက်နဲ့အောက်လွှတ်တော်အမတ်တွေကိုတော့လူစုကရွေးကောက်တင်မြှောက်နေတဲ့ပြည်တက်တန်းအကန့်အသတ်မရှိတာဝန်ထမ်းဆောင်နေတာကြောင့်လွှတ်တော်အမတ်အများစုဟာအချိန်ချင်းပြန်အရွေးခံထားရပါတယ်။ပြီးခဲ့တဲ့2012ခုနှစ်ဒီရွေးကောက်ပွဲမှာအနိုင်ရတဲ့လွှတ်တော်အမတ်90ရာခိုင်နှုန်းကျော်အားဆိုရင်လည်းပြန်လည်ရွေးကောက်ခံရသူတွေဖြစ်ပါတယ်။ Trump ရဲ့တခြားအဆိုပြုချက်တွေထဲမှာတော့လွှတ်တော်အမတ်တာဝန်ယူခဲ့သူတွေကိုရွေးကောက်ပွဲဆိုင်ရာမူဝါဒစီရင်လှုံ့ဆော်သူမှုတွေမှာ၅နှစ်ပါဝင်ခွင့်ကတ်သက်ဖို့နဲ့နိုင်ငံသားအစိုးရတွေအတွက်မူဝါဒဆိုင်ရာစည်းရုံးလှုံ့ဆော်သူတွေကိုလည်းအမေရိကန်ရွေးကောက်ပွဲရံငွေရှာတဲ့နေရာမှာလုံးဝပါဝင်လှုပ်ရှားခွင့်မပြုဖို့ဆိုတာတွေလည်းပါဝင်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကအင်တာနက်ဆိုင်ဘာထိုးပေါက်တိုက်ခိုက်တာတွေလုပ်ဖို့ကြိုးစားမှုနဲ့ဆက်ဆက်ပြီးတော့ရုရှားနိုင်ငံသားတဦးကိုချက်ပြည်သူသမ္မတနိုင်ငံဖရက်မြူရောမှာချက်ရဲတပ်ဖွဲ့နဲ့ပူးပေါင်းပြီးတော့အမေရိကန်ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘူရို FBI ကဒီကနေ့ဖမ်းဆီးလိုက်ပါတယ်။လာမယ့်ဒီအမေရိကန်သမ္မတရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့ကြိုးစားတာမှာအမေရိကန်ဌာနတွေကိုရုရှားအစိုးရကစိုက်ဘာတိုက်ခိုက်တာတွေလုပ်နေတယ်လို့ဆိုပြီးအမေရိကန်အစိုးရကရုရှားကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတရားဝင်ဆွတ်ဆွဲထားတာပါ။ ဒီဆွဆွဲချက်နဲ့အခုဖမ်းဆီးခံရတဲ့သူဆက်ဆက်မှုရှိသလားဆိုတာကိုတော့ရဲတပ်ဖွဲ့ကအဆုံးတရားပြောဆိုတာမရှိသေးပါဘူး။ဆက်ပြီးသူသမ္မတနိုင်ငံရဲတပ်ဖွဲ့ပြောခင်ရဒေးဗစ်ရှွန်ကတော့အသေးစိတ်ကြောင်းရာတွေကိုမပြောဘဲရုရှားနိုင်ငံသားတအုပ်ကိုအဓိကထားရှာဖွေခဲ့တာမှအအောင်မြင်မြင်ဖမ်းဆီးနိုင်ခဲ့တယ်လို့ပြောပါရယ်။တန်တရားရှိသူကိုဖရက်မြို့တော်ကတဲခုခံတစ်ခုမှာဖမ်းဆီးခဲ့တဲ့အကြောင်းနဲ့ဖမ်းဆီးချိန်မှာအဲ့ဒီလူဒီလဲကျသွားခဲ့တာကြောင့်သူ့ကိုစိတ်ယုံမပို့ခင်မှာအရေးပေါ်ကုသတာတွေလုပ်ပေးခဲ့ရတဲ့အကြောင်းနဲ့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုဖမ်းဆီးထားတဲ့သူကိုအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးတဲ့မသိကိုတော့ချက်တရားရုံးကဆုံးဖြတ်မှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဘယ်လိုချိန်မှာဖြစ်မယ်ဆိုတာကိုတော့ပြောမထားပါဘူး။လာမယ့်အမေရိကန်ရွေးကောက်ပွဲမှာ Republican သမ္မတလောင်းဒေါ်နယ်ထရမ့်အနေနဲ့ပြန်ဘက် Hillary Clinton ကိုအနိုင်ရအောင် Russia ကကူညီပေးနေတယ်လို့စွပ်စွဲခံထားရပေမဲ့ Russia သမ္မတကတော့ဒီစွပ်စွဲချက်တွေကိုညှင်းဆို့ထားပါရဲ့ရှင်
။ဥရောပနိုင်ငံတွေမှာလှုပ်ရှားနေကြတဲ့ကမ္ဘာတဝန်းကရာဇဝတ်သားတွေကိုတစ်ချိန်တည်းတစ်ပြိုင်တည်းရှာဖွေဖမ်းဆီးတာတွေလုပ်ခဲ့တာမှာနိုင်ငံပေါင်း52နိုင်ငံကလူ314ယောက်ကိုဒီသတင်းပတ်အတွင်းဖမ်းဆီးနိုင်ခဲ့ပြီးတော့နိုင်ငံတကာလူကုန်ကူးမှုဂိုင်းတချို့ကိုလည်းနှိမ်နင်းနိုင်ခဲ့တယ်လို့ဥရောပညွန်ပေါင်းရဲတပ်ဖွဲ့ Europol ကဒီကနေ့ပြောလိုက်ပါတယ်။အင်အားသုံးလှုပ်ဆောင်ခဲ့တဲ့ဒီနှိမ်နင်းမှုကိုတော့ဒီ Hague မြို့ Europol ဌာနချုပ်ကနေကြီးကြပ်ခဲ့တာဖြစ်ပြီးတော့အဖွဲ့ဝင်နိုင်ငံတွေက Europol အရာရှိတွေနဲ့ကျွမ်းကျင်သူတွေကဌာနချုပ်မှာစုဝေးပြီးတော့နှိမ်နင်းမှုတွေလှုပ်ဆောင်တဲ့တစ်ချိန်နဲ့တပြေးညီတိုက်ရိုက်ညွှန်ကြားခဲ့တာပါ။တစ်ချိန်ထဲမှာလည်း Europol အဖွဲ့ရဲ့အထူးကျွမ်းကျင်အရာရှိ16ယောက်ကိုကမ္ဘာတဝန်းနိုင်ငံတချို့မှာဆေးလွတ်တောင်းပေးခဲ့ပြီးတော့အဲဒီကနေမှ Europol ကရရှိထားတဲ့အချက်လက်တွေမှန်မှန်စစ်ဆေးနိုင်ဖို့မူကင်းစစ်စစ်ချက်ထောက်ထားတွေလေလာသုံးသက်ချက်အစီရင်ခံစာတွေစုဆောင်းပြီးအားလုံးကအတူလက်ဆွဲဆောင်ရွက်ခဲ့တဲ့အကြောင်းယူရိုဖိုးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလှုပ်ရှားမှုအတွင်းမှာတော့တရားမဝင်ရွှေ့ပြောင်းသွားလာမှုလူကုန်ကူးမှုမွေးရဆေးဝါးမှောင်ကုန်မှုတွေနဲ့အင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေနဲ့ဆက်စပ်တဲ့ကိစ္စတွေကိုအဓိကထားနေနေခဲ့ပြီးလက်ရှိလှုပ်ရှားနေတဲ့အနေရဲ့အစီအစဉ်ရာဇဝတ်ကိုင်းတွေကိုဖြိုခွဲနိုင်ခဲ့တယ်လို့ယူရိုဖိုးအဖွဲ့ကပြောပါရယ်။နိုင်ဂျီးရီးယားအာရှနဲ့အရှေ့ဥရောပနိုင်ငံတွေမှာအခြေစိုက်တဲ့တရားမဝင်မှောင်ကုပ်ကိုင်းတွေဟာဥရောပမှာအဓိကလှုပ်ရှားနေကြတယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ
။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไคลโดมีเตอร์25กิโลเฮิรตซ์11965ไคลโดมีเตอร์32กิโลเฮิรตซ์9239ไคลโดมีเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลแลมีเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่นเล่นปีนี่ว่าเลยครับ
ยูอเมริกันตันก็นี่ปุรุณีญาမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးတော့ပါမယ်မြန်မာနိုင်ငံမှာသာမကဒေတာထွင်းမှာပါညီငယ်ကြီးနဲ့တင်ငယ်ရေးရအောင်လုပ်ဖို့ကိစ္စဟာမြန်မာနိုင်ငံရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့အိန္ဒိယနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံဟာညီငယ်ကြီးနဲ့တင်ငယ်ရေးကင်းမဲ့တဲ့အခြေအနေကိုနှစ်ပေါင်းများစွာခံစားခဲ့ရတာဖြစ်လို့အဲ့ဒီလိုအခြေအနေမျိုးကိုကမ္ဘာပေါ်ကတခြားဘယ်နိုင်ငံကိုမှလည်းမကြုံရစေချင်ပါဘူးလို့ဒေါက်ဆန်းစုကြည်ကပြောပါတယ်။မြန်မာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုတစ်ခုအဖြစ်တည်ဆောက်တဲ့နေရာမှာအိန္ဒိယနိုင်ငံရဲ့အထွေထွေဂျုံတွေကနေလေလာသင်ယူနိုင်ဖို့မျှော်လင့်တဲ့အကြောင်းလေးပြောပါရယ်။အိန္ဒိယနဲ့မြန်မာနိုင်ငံတို့အကြားလုံခြုံရေးဆိုင်ရာစိုးရင်ချက်တွေဟာတိုက်ကိုတူညီပြီးနေဆက်တလျှောက်လုံခြုံရေးတိုးတက်ကောင်းမွန်ဖို့အတွက်အနီးကပ်ပူးပေါင်းဆောင်ရွက်သွားရေးသဘောတူထားကြပြီလို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းပြောပါရယ်။ဒေါက်ဆန်းစုကြည်နဲ့မစ္စတာမိုဒီတို့ညူးတီလီမြို့တော်မှာဒီကနေ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာအဲ့ဒါလိုပြောသွားခဲ့ကြတာပါ။မြန်မာနိုင်ငံမှာအခြေခံအဆောက်အုံတိစောက်ရေးပူးပေါင်းဆောင်ရွက်ဖို့ဒေါက်ဆန်းစုကြည်ရဲ့ပန်ကြားချက်ကိုတုံ့ပြန်တဲ့အနေနဲ့စွမ်းအင်နဲ့စိုက်ပျိုးရေးကဏ္ဍတွေမှာအကူအညီထောက်ပံ့ပေးသွားမယ်လို့မစ္စတာမိုဒီကပြန်ပြီးပြောပါရယ်။ဒါအပြင်ဒီမကြသေးခင်တုန်းကငလင်တန်တင့်ခဲ့တဲ့ပုဂံဖျားတွေပြန်လည်တိစောက်ရေးကိစ္စအကူအညီပေးဖို့လည်းကမ်းလှမ်းပါရယ်။ဒေါက်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံခီးစဉ်ကတော့ဒီကနေ့နှောင်းပိုင်းမှာအဆုံးသတ်ပါပါရှင်။
ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကအမေရိကန်တန်ရုံရှိမှာအမေရိကန်စစ်ကြီးဆန္ဒပြနေတဲ့လူတွေထဲကိုရဲအားတစည်းကမောင်းဝင်တိုက်ခဲ့တာကြောင့်လူတချို့ဒဏ်ရာရသွားပါတယ်။အမေရိကန်စစ်တပ်ဖိလစ်ပိုင်နိုင်ငံမှာဆက်ရှိနေတာကိုအဆုံးသတ်ဖို့အမေရိကန်တန်ရုံရှိမှာဒီကနေ့လူ1000လောက်ဆန္ဒပြခဲ့ကြတာပါ။ရဲတွေကမြေယိုဘုံတွေမိသက်ပိုက်တွေအသုံးပြုပြီးတော့ဒီလူစုကိုဖြိုခွဲခဲ့ပါတယ်။ရုံးမြင့်သံကြားကပြတာတဲ့ပုံရင်ထဲမှာတော့ရဲကားမောင်းသူကဆန္ဒပြသူတွေကိုကားနဲ့အချင်းချင်းတိုက်ဖို့မလုပ်နိုင်ခင်မှာဆန္ဒပြသူတွေကရဲကားကိုဒုတ်တင်နဲ့ဝိုင်းရိုက်နေတာကိုတွေ့ရပါတယ်။ရဲကားနဲ့အခုလိုလူအုပ်ထဲမောင်းဝင်တိုက်ခဲ့တာကြောင့်ဆန္ဒပြသူ၃ဦးထက်မနည်းဆေးရုံကိုပို့ဆောင်ခဲ့ရတယ်လို့ဆန္ဒပြအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ Renito Reyes ကပြောပါတယ်။ရဲလုံခြုံရေးတွေကိုစီးနီးတွေနဲ့ပတ်ခဲ့တဲ့ဆန္ဒပြသူဒါဇင်နဲ့ချီကိုလည်းအဲ့ဒီနေရာမှာဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။အခုရပိုင်းတွေအတွင်းဖိလစ်ပိုင်သမ္မတရော်ဒရီယိုဒူတာတေဟာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရပ်တွေအဆုံးသတ်ဖို့ပါဝင်တဲ့နိုင်ငံသားရေးမူဝါဒအလှည့်ပြောင်းတည့်ရပြုလုပ်ဖို့ပြောဆိုနေသလိုအမေရိကန်သမ္မတဘရက်အိုဘားမားကိုလည်းမိန့်မပြတ်သားအဖြစ်ညွှန်းခေါ်ဆိုခဲ့ပါရခင်ဗျာ
ဟောင်ကောင်ကိုတရုတ်ပြည်မကြီးကနေတီးခြားလွတ်လပ်ခွင့်ရဖို့လှုပ်ရှားတောင်းဆိုနေကြတဲ့လွတ်တော်အမတ်တစ်ချို့ဒီနေ့လွတ်တော်အတွင်းစံတစ်စာချိန်ဆချိန်မှာတရုတ်အစိုးရလိုလားတဲ့လွတ်တော်အမတ်တွေကလွတ်တော်တွေကနေထွက်ခွာပြီးတော့ကန့်ကွက်ကြောင်းပြခဲ့ကြပါတယ်ရန်စပီရေးရှင်းပါတီကတက်ကြွလှုပ်ရှားသူစစ်တက်စ်လီယွန်နဲ့ရာဝေချင်းတို့ဟာဒီကနေ့လွှတ်တော်မှာနောက်တစ်ချိန်ကျန်းသစ္စာချိန်ဆဖို့စီစဉ်ထားတဲ့လွှတ်တော်အမတ်အသစ်၅ဦးရဲ့မှာပါဝင်ပါတယ်သူတို့ဟာပြီးခဲ့တဲ့လကဟောင်ကောင်ရွေးကောက်ပွဲမှာလွှတ်တော်အမတ်တွေအဖြစ်နဲ့ရွေးကောက်တင်မြှောက်ခံခဲ့ရပြီးတဲ့နောက်ဒီပြီးခဲ့တဲ့သတင်းပတ်တုန်းကတော့လွှတ်တော်မှာတရားဝင်ကျန်းသစ္စာချိန်ဆရာမှာတရုတ်ဆူရကိုစော်ကားတဲ့အသုံးလုံးတွေပြောဆိုတယ်လို့ဆိုပြီးလွှတ်တော်အတွင်တရုတ်ဆူရလိုလာတဲ့အမတ်တွေကကန့်ကွက်တဲ့အနေနဲ့လွှတ်တော်တွေကနေထွက်ခွာခဲ့တာပါဒါကြောင့်လည်းဒီကျန်းကျိန်တဲ့အချိန်မှာရှိရမယ့်သတ်မှတ်ထားတဲ့လွှတ်တော်အမတ်အရေးအတွက်မပြေတော့တာကြောင့်ကျန်းကျိန်ပွဲအထမမြောက်ခဲ့ပဲနဲ့ဒီကနေ့မှထပ်မံကျန်းကျိန်မှုဖြစ်လာခဲ့တာပါတရုတ်ဆူရကိုစော်ကားပြောဆိုခဲ့တဲ့အပေါ်မှာသူတို့ဘက်ကမတောင်းမှန်သေးတဲ့အထက်ဒီတစ်ချိန်ကျန်းချိန်ပွဲကိုလည်းကန့်ကွက်ရတာဖြစ်တယ်လို့တရုတ်ဆူရကိုလူလာတဲ့လွှတ်တော်အမတ်တွေကပြောပါရရှင
်တရုတ်နိုင်ငံရဲ့အချိန်ကြာဆုံးနဲ့ရည်မှန်းချက်ကြီးမားဆုံးအာဂါသစူးစမ်းလေ့လာရေးအစီအစဉ်ကိုစတင်ကောင်းတဲ့ပေါ်ဖို့အာဂါသတခွဲကန်စီကိုတရုတ်အာဂါသယင်မှု2ဦးရောက်ရှိသွားကြပါပြီရှန်ဂျိုး7အာဂါသယင်အားကမ္ဘာ့အပြင်ဘက်244မိုင်အကွာမှာရှိတဲ့ထန်ဂုံ2အာဂါသစခန်းနဲ့ဒီကနေ့မနက်ပိုင်းမှာချိတ်ဆက်နိုင်ခဲ့ပါတယ်ကမ္ဘာပတ်လန်းတွေကဒီအာဂါသစခန်းကို Heavenly Place 2ကောင်းငေပုံ2လို့လည်းခေါ်ကြပါတယ်ဒီလိုချိတ်ဆက်မိပြီးမကြခင်မှာပဲခရီးစဉ်ရဲ့ခေါင်းဆောင်ဂျင်ဟန်ပန်းကယင်းနဲ့ဆင်းချိတ်ထားတဲ့တကားပေါက်ကိုဖွင့်ပြီးတော့တခွဲကန်းလေးကိုဝင်ရောက်သွားပါတယ်အာဂါသယင်မှုဂျင်ဟန်ပန်းနဲ့ချန်တောင်းတို့2ဦးတို့ဟာထန်ဂုံ2အာဂါသစခန်းမှာနောက်ထပ်ရက်ပေါင်း30နေထိုင်ပြီးတော့တိတ်ပတ်နဲ့အာဂါသယင်ဆိုင်ရာလုပ်ငန်းစဉ်တွေကိုစူးစမ်းလေ့လာသွားကြမှာပါတရုတ်နိုင်ငံဟာ2022ခုနှစ်ရောက်ရင်အာဂါသယင်မှုတွေနေထိုင်လုပ်ကြိုင်မဲ့အာဂါသစခန်းတစ်ခုကိုအမြဲတမ်းထားသွားနိုင်ဖို့ရည်မှန်းလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။တရုတ်သမ္မတရှီချင်ဖင်ကအာဂါသလုပ်ငန်းရှင်တွေနဲ့ကမ္ဘာအလဲတရုတ်ရဲ့အင်အားအဆင့်ကိုပြသဖို့မျှော်မှန်းထားပါတယ်။တရုတ်နိုင်ငံဟာအရင်တုန်းကအာဂါသစူးစမ်းလေ့လာရေးခရီး5ကြိမ်ပြုလုပ်ခဲ့ပြီး2003ခုနှစ်ကလူနာအာဂါသစူးစမ်းလေ့လာရေးယာဉ်ကိုလဘော်ကိုအောင်မြင်စွာလွှတ်တင်နိုင်ခဲ့ပါတယ်ခင်ဗျာ
။ပြောင်းဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းလေရင်ခီးစင်အမှတ် MH390 ကိုရှာဖွေဖို့ရေရောက်ထဲသွားလာနိုင်တဲ့ဒရုန်းကိုအသုံးပြုရှာဖွေသွားမယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပါရယ်။ပင်လယ်ရေအနှက်ပိုင်းထဲမှာပါပစ္စည်းပိုင်းစားတွေကိုရှာဖွေနိုင်တဲ့ဆိုနာစနစ်သုံးဒရုန်းတင်ဆောင်ထားတဲ့သင်္ဘောကိုအဲ့ဒီနေရာမှာဆေးလွတ်သွားမှာဖြစ်တယ်လို့ဩစတြေးလျသက်ယူပို့ဆောင်ရေးဆိုင်ရာဘျူရို ATSB ကဒီကနေ့မှပြောဆိုလိုက်ကြပါ။အဲ့ဒီဆိုနာစနစ်သုံးရေဒါကိုအရင်ကရှာဖွေရေးလုပ်ငန်းတွေမှာအသုံးပြုခဲ့ပူပါရယ်။တယ်မဲ့လဲဆောင်းရသည့်အတွင်းမှာရာသီဥတုဆိုးွားတာကြောင့်ဘေးရနေကင်းကင်းနဲ့ရှာဖွေရေးလုပ်ငန်းတွေကိုစတင်ဖို့အခက်အခဲတွေရှိပေမဲ့အခုအခါမှာတော့ဒီပင်လယ်ပြင်အခြေအနေဟာပုံမကောင်းမွန်လာနေပြီးတော့ပြီဖြစ်တယ်လို့ဒီ ATSB ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ဆိုနာစင်းနဲ့ရှာဖွေရမှာရေရောက်ကအပျက်စီးတွေကိုအကျိန်20ထက်မနည်းရှာဖွေတွေ့ရှိတဲ့ဒီအချက်ပြမှုတွေကိုလက်ခံရရှိပြီးတဲ့နောက်အသေးစိတ်ထပ်မံရှာဖွေတာတွေလိုအပ်တဲ့ဒီဩစတြေးလျအနောက်ဘက်ကမ်းရိုးတန်းမှာဒီရှာဖွေမှုတွေကိုစတင်လှုပ်ဆောင်သွားမှာပါ2014ခုနှစ်မတ်လ10ရက်နေ့ကဒီမလေးရှားနိုင်ငံကွာလာလမ်ပူကနေတရုတ်နိုင်ငံဘေကျင်းကိုသွားတဲ့လူအောက်239ဦးပါမလေးရှားလေယာဉ်ဟာရေဒါဆက်သွယ်ပြတ်တောက်ပြီးတော့ပျောက်ဆုံးသွားခဲ့တာပါရှင်
computer နဲ့ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အိန္ဒိယမြန်မာနှစ်နိုင်ငံဘူးတွဲလှုပ်ဆောင်သွားမယ်ကိစ္စရပ်တွေအကြောင်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာတမကဒေသအတွင်းမှာပါငြိမ်းချမ်းရေးနဲ့တည်ငြိမ်ရအောင်လှုပ်ဖို့ကိစ္စဟာမြန်မာနိုင်ငံရဲ့ရည်မှန်းချက်ဖြစ်တယ်လို့အိန္ဒိယနိုင်ငံမှာရောက်နေတဲ့ဒေါက်ဆန်စုကြည်ကပြောဆိုလိုက်ပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးဖော်ဆောင်ရမှာလေအိန္ဒိယနိုင်ငံအနေနဲ့ကူညီသွားဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ဒါပြင်မြန်မာနဲ့အိန္ဒိယနယ်စပ်တခြားလုံခြုံရေးအတွက်လည်းနှစ်နိုင်ငံအတူပူးတွဲလှုပ်ဆောင်သွားမယ်လို့နှစ်ဖက်ခေါင်းဆောင်တွေကပြောကြားလိုက်ပါတယ်။အပြည့်စုံကိုတော့ရှားပေါင်ကစူးစီးတင်ဆက်ထားတာကိုနားဆင်ပါရှင်
။မြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြားနှစ်ဦးနှစ်ဖက်အကျိုးတူပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေတိုးမြှင့်လှုပ်ဆောင်နေတာနဲ့အမျှမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်လုပ်ငန်းတွေဖော်ဆောင်ရမှာအိန္ဒိယနိုင်ငံအနေနဲ့အကူအညီလှုပ်ဆောင်ပေးဖို့အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကတောင်းဆိုလိုက်ပါတယ
် This is our ambition to bring peace
ဆယ်စုနှစ်တွေနဲ့ချီပြီးငြိမ်းချမ်းမှုနဲ့တည်ငြိမ်မှုကင်းမဲ့တာတွေကိုခံစားခဲ့ရတော့ကျမတို့နိုင်ငံမှာရောတခြားဒေသမှာပါငြိမ်းချမ်းမှုနဲ့တည်ငြိမ်ရေးဖြစ်စေဖို့ကျမတို့ရည်မှန်းပါတယ်ကဘာကဘယ်နေရာမှာမှဒီလိုမတည်ငြိမ်ဖြစ်တာမျိုးမဖြစ်စေချင်ပါဘူးကျမတို့လိုအပ်ချက်တွေကိုအိန္ဒိယကနားလည်မှုအရှိဆုံးဖြစ်ပါတယ်ဒီနားလည်မှုဟာအချိန်နဲ့အညီပိုးပြီးတိုးတက်လာမယ်လို့ယုံကြည်ပါတယ်ဘာလို့လဲဆိုတော့ကျမတို့ရဲ့လိုအပ်ချက်လက်ဖြစ်ကဘာကြီးတစ်ခုလုံးရဲ့လိုအပ်ချက်တွေအတွက်တစ်ဖက်နဲ့တစ်ဖက်ပိုးပြီးမိခိုးအားထားနီနီကကဆက်ဆံသွားဖို့ရှိလို့ပါဆိုပြီးဒေါအောင်ဆန်းစုကြည်ကပြောသွားတာပါ အိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမွန်ဒီနဲ့ဒီကနေ့ဗုဒ္ဓနေ့မှာတွေ့ဆုံပြီးညူဒယ်လီမြို့မှာပြုလုပ်တဲ့ခေါင်းဆောင်နှုတ်ဦးပူရဲသတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်အဲ့ဒီလိုပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့ပြီးအစိုးရတာဝန်စတင်ထမ်းဆောင်လာတဲ့အချိန်ကလေးကဆိုရင်အခုအိန္ဒိယနိုင်ငံခီးစဉ်ဟာဒေါ်အောင်ဆန်းစုကြည်ရဲ့ပထမဦးဆုံးတည်ဝင်သွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်။အခုခီးစဉ်အတွင်းတနင်္လာနေ့တုန်းကအိန္ဒိယနိုင်ငံဂွာမြို့မှာပြုလုပ်တဲ့ BRICS နဲ့ BIMSTEC ပူးရဲအစည်းအဝေးကိုတက်ရောက်ဖို့တွားရောက်တဲ့ခီးစဉ်တစ်ခုလည်းဖြစ်ပါတယ်။ BIMSTEC အဖွဲ့ဟာနည်းပညာနဲ့စီးပွားရေးဆိုင်ရာဘင်္ဂလားပင်လယ်အော်ဒေသအခမ်းအနားပေါင်းစုံပူးပေါင်းဆောင်ရွက်မှုအဖွဲ့ဖြစ်ပြီးအဖွဲ့ဝင်နိုင်ငံတွေဖြစ်ဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊နီပေါ်၊သီရီလင်္ကာ၊မြန်မာနဲ့ထိုင်းနိုင်ငံတို့ပါဝင်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဝန်ကြီးချုပ်နရင်ဒရာမွန်ဒီတို့တွေ့ဆုံပွဲအတွင်းမှာနိုင်ငံကြားဆက်ဆံရေးနဲ့နှူးနှစ်ဖက်အကျိုးတူပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေတိုးချဲ့လှုပ်ဆောင်ဖို့လည်းဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံဟာအိန္ဒိယနဲ့မိတ်ဆွေအဆင့်ဆက်ဆံရေးလောက်သာလိုချင်တာမဟုတ်ကြောင်းဒေသတွင်းနဲ့တခြားနေရာတွေအားလုံးအတွက်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပါအတူပူးပေါင်းလှုပ်ဆောင်ချင်တာဖြစ်တယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။
We have been trying to bring peace to our country for many decades.
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့နှစ်ပေါင်းများစွာကြိုးပမ်းခဲ့တာပါ။အခုအချိန်မှာတော့ငြိမ်းချမ်းရေးတည်ဆောက်နိုင်ပြီလို့ပြောရတော့မယ့်အချိန်ရောက်လာတော့မယ်လို့မျှော်လင့်ရပါတယ်။အခုဆိုရင်ပဲရလကောင်းတွေရနေပါပြီ။ကဘာတီရွေ့ပြည်ထောင်စုစနစ်တရက်တည်ထက်ခံမြဲနိုင်မဲ့လမ်းကြောင်းကိုခက်ခိုင်မမာချမှတ်နေပါပြီ။ဒီလိုပြည်ထောင်စုစနစ်တည်ဆောက်တဲ့နေရာမှာအိန္ဒိယနိုင်ငံရဲ့အတွေ့အကြုံကနေလစ်လာယူနိုင်ဖို့လည်းမျှော်လင့်ထားပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားတာပါ။အခုခီးစဉ်တွင်မြန်မာနဲ့အိန္ဒိယနိုင်ငံကြားဘန်လုပ်ငန်းစွမ်းအင်နဲ့အာမခံလုပ်ငန်းတွေစတဲ့ကဏ္ဍ၃ခုမှာနိုင်ငံနားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးခဲ့ကြပါတယ်။အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံရဲ့ပစ္စမမြောက်အကြီးဆုံးစီးပွားရေးကုန်သွယ်ပေးနိုင်ငံတနိုင်ငံလည်းဖြစ်ပါတယ်။2014-2015ခုနှစ်အတွင်းမြန်မာနိုင်ငံကတည်တင်ပို့မှုကိုအိန္ဒိယနိုင်ငံကပိတ်ပင်ခဲ့တာကြောင့် American Dollar 1 Billion ကျော်ဆုံးရှုံးခဲ့ရတယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပြင်မိုင်းတရားနီးပါးရှည်လျတဲ့အိန္ဒိယနဲ့မြန်မာနယ်စပ်တလျှောက်လုံခြုံရေးကိစ္စတွေကိုလည်းအတူတကွပူးပေါင်းလှုပ်ဆောင်ပြီးမြန်မာနိုင်ငံကိုကူညီသွားမယ်လို့အိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမွန်ဒီကလည်းပြောပါတယ
် As close and friendly neighbors
နီးစပ်တဲ့မိတ်ဆွေအိန္ဒိယနိုင်ငံတွေအနေနဲ့မြန်မာနဲ့အိန္ဒိယတို့ရဲ့လုံခြုံရေးအကျိုးစီးပွားဟာအတော်လေးဆက်ဆက်ပါတယ်နယ်စပ်တလျှောက်လုံခြုံရေးကိစ္စတွေနဲ့တစ်ဖက်နဲ့တစ်ဖက်မဟာဗျူဟာဆိုင်ရာအကျိုးစီးပွားမှာအထူးမကန်တဲ့အကြောင်းအရာတွေမှာနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူညီခဲ့ပါတယ်ဒါဟာနိုင်ငံလုံးရဲ့အကျိုးစီးပွားလည်းဖြစ်ပါတယ
်အိန္ဒိယနိုင်ငံအရှေ့မြောက်ထံဒေသဟာကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်အိန္ဒိယအစိုးရကိုဆန့်ကျင်တိုက်ခိုက်နေကြတဲ့ဒါဇင်နဲ့ချီတဲ့လက်နက်ကိုင်သဘုံဖွဲ့တွေရှိတဲ့နေရာတစ်ခုဖြစ်ပြီးတော့သူတို့တွေဟာမြန်မာနိုင်ငံဘက်ထံမှအခြေစိုက်နေကြတာဖြစ်ပါတယ်အိန္ဒိယနဲ့နယ်စပ်ချင်းထိစပ်နေကြတဲ့မြန်မာတရုတ်ဘင်္ဂလားဒေ့ရှ်နဲ့ဘူတန်စတဲ့နယ်စပ်တွေမှာစဲစုနေတွေနဲ့ချီစစ်တပ်တွေချထားခဲ့တာတွေရှိပေမဲ့လည်းနယ်စပ်တလျှောက်စီးနင်းတိုက်ခိုက်မှုတွေဘလောက်ဖြစ်ခဲ့တယ်လဲဆိုတာကတော့မသိရှိရပါဘူးပြီးခဲ့တဲ့နှစ်တုန်းကတော့မြန်မာနိုင်ငံနေဆက်အနီးကခွဲထွက်လက်နက်ကင်သဘုံအဖွဲ့တွေကိုအိန္ဒိယစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ရှင်
။ရှားဖောင်စူးစီးတင်ဆက်ထားတာပါ။အခုတစ်ခါမှာတော့ရခိုင်ပြည်နယ်ရေးခင်းတွေကိုစိုးရိမ်ပြီးတော့ထွက်ပြေးလာသူတွေအကြောင်းကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အကြမ်းဖက်တိုက်ခိုက်မှုကနေထွက်ပြေးကြသူတွေဌာနေပြန်နိုင်ရေးအတွက်လုံခြုံရေးဆိုင်ရာအစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီးတော့အကြမ်းဖက်တိုက်ခိုက်မှုမှာဆုံးရှုံးခဲ့တဲ့လက်နက်တချို့ပြန်လည်ရရှိပြီလို့ရခိုင်အစိုးရတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။မောင်တော်မြို့နယ်အတွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စိုးရိမ်စိတ်နဲ့ထွက်ပြေးတိမ်းရှောင်နေသူတွေအတွက်တော့စားနပ်ရိက္ခာလိုအပ်ချက်တွေရှိနေပါတယ်။မဲတင်ကြီးထိုင်စူးစီးတင်ဆက်ထားတာကိုနားဆင်ပါရှင်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းဒေသရင်းမှာနေသားဆောင်ရဲတပ်စခန်းတွေတိုးချဲ့နေပြီးဒေသခံတွေကိုလုံခြုံရေးပေးနိုင်ဖို့အစိုးရကစီစဉ်နေပါတယ်။လက်ရှိမှာတော့မောင်တော်ဒေသတွင်းမှာအစိုးရရဲ့ပျောက်ဆုံးလက်နက်တွေပြန်ရရေးတမတော်နဲ့ရဲတပ်ဖွဲ့တို့နေမြေရှင်းလင်းရေးဆောင်ရွက်နေစေဖြစ်တယ်လို့ရခိုင်စိုးရလူမှုရေးဝန်ကြီးဒေါက်တာချမ်းသာက VOE ကိုပြောပါတယ
်အခုလုံခြုံရေးကိုကျွန်တော်လုပ်နေပါတယ်သူတို့တိုင်းနာကျွာတွေမှာကျွန်တော်တို့စခန်းတွေစောင့်နေပါတယ်စခန်းတွေစောင့်နေပြီးအဲ့တိုင်းရင်းသားတွေတည်းကျွန်တော်တို့အခိုင်အမာကာကွယ်ပေးဖို့ဖြစ်ပါတယ်အဲ့ဒီစခန်းတွေစောင့်ပြီးတာနဲ့ကျွန်တော်တို့တိုင်းရင်းသားတွေရဲ့ဆန္ဒနဲ့ရွာတွေကိုကျွန်တော်တို့ပြန်ပြီးရင်ပို့ပါဖို့နော်ပို့ဖို့ဆိုတော့သူတို့ဆန္ဒနဲ့ပို့ဖို့ပါသူတို့ဆန္ဒရိက္ခာတွေလည်းပေးပါဖို့လုံးညိုရေးကျွန်တော်တို့ဆောင်ရွက်ပြီးဖြစ်ပါတယ်။အခုရက်စဆောင်ရွက်နေပါပြီ။အဓိကတော့ရေးစခန်းမှာဒါပေမဲ့ရေးရဲ့နောက်မှာကျွန်တော်တို့တက်မတော်စီတောင်းနေရှိပါတယ်ခင်ဗျာ။နေနေလုံးညိုရေးကိုတက်မတော်ပဲယူဆပါတယ်စုံမှုပြီးဟုတ်ကဲ့ပါ
။ဒါအပြင်မောင်တော်မြို့နယ်အကြမ်းဖက်တိုက်ခိုက်မှုအတွင်းနေသားဆောင်ရဲတပ်ဖွဲ့ထံကနေရယူသွားခဲ့တဲ့လက်နက်တချို့ကိုလည်းပြန်ရပြီလို့ရခိုင်အစိုးရလူမှုရေးဝန်ကြီးဒေါက်တာချမ်းသာကပြောပါတယ
်။အဲလက်နက်တွေရတာလည်းရပါတယ်အတင်းတင်းလေးပြန်ရတယ်။အဲလက်နက်တွေရဖို့လည်းကျွန်တော်တို့အခုရှာဖွေနေပါတယ်ခင်ဗျာအဲ့ဒါတွေကိုလေ။နောက်ရွာတွေမှာရှာဖွေနေပါတယ်။သုံးသပ်စစ်ဆေးနေပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။
မောင်နှမမြို့နယ်အတွင်းချမ်းဖက်တိုက်ခိုက်မှုတွေအတွင်းဒေသရင်းနေထိုင်သူအများစုဖြစ်တဲ့မွတ်စလင်လူမှုအဝင်အဝိုင်းနဲ့ရခိုင်လူမှုအဝင်အဝိုင်းကြားပဋိပက္ခတွေထိတိုက်တွေ့မှုတွေမရှိပေမဲ့လည်းဒေသရင်းလူနည်းစုဖြစ်တဲ့ရခိုင်ဒေသခံတွေကတော့လုံခြုံရေးဆိုင်ရာစိုးရိမ်ချက်နဲ့အနီးအနားဒေသတွေကိုထွက်ပြေးနေကြတာဖြစ်ပါတယ်။မြောက်ဦးမြို့ရွာဟောင်းတော်ကျေးရွာကိုလာရောက်ခိုးလုံနေသူမောင်တော်မျိုးနဲ့ဒူးချီရတန်းကျေးရွာအုပ်စုကင်းချောင်းကျေးရွာသူကျေးရွာသား28ဦးတို့အတွက်တော့စားနပ်ရိက္ခာလိုအပ်နေတယ်လို့အကူအညီပေးနေတဲ့ဥမောင်တန်းကြီးကပြောပါတယ
်။ဆိုတော့ဒီနေ့ဆိုရင်တို့တပတ်လောက်ရှိပြီဒီဟာကိုပထမ2ရက်လောက်ကကျွန်တော်တို့ဒီတို့ရဲ့မိသားစုရှိတဲ့နေရာကိုလာကြတာပေါ့။ဆိုတော့မိသားစုတွေကိုအခုမိသားစုတွေက2ရက်လောက်ပဲကျွေးနေတာကိုဆိုတော့ကျွန်တော်တို့ကအခုရွာကနေကောက်ပြီးတော့ဒီနေ့ပဲကျွန်တော်တို့သူတို့ကိုဟိုနေဟိုရက်တွေကသူများတွေရှိကရှိပြီးတော့ကျွန်တော်တို့တုံးစားနေရတဲ့ဟာတွေကိုဒီနေ့ပဲအကျွေးတွေပါတယ်လိုက်ဆက်လိုက်ရတယ်ဘူးမှကျွန်တော်တို့ပတ်စံ8000နဲ့ကျွန်တော်တို့ကဆန်3-8လောက်ပဲလောလောဆယ်သူတို့ကိုထောက်ပံ့နိုင်သေးတယ်ခင်ဗျစားနေရိက္ခာတွေကတော့သူတို့အတွက်ကျွန်တော်တို့အရေးတကြီးလိုနေတယ်ဖြစ်နေတယ်ခင်ဗျ
ဒါအပြင်ဘူးတီတောင်မြို့နယ်ကယ်ဆယ်ရေးစခန်းမှာခိုးလုံနေသူ1300နီးပါးရှိနေပြီးအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်စစ်တွေမြို့မှာခိုးလုံနေသူ1000ကျော်ရှိတယ်လို့မောင်တော်မြို့နယ်မှာခိုးလုံနေသူက400နီးပါးရှိတယ်လို့လည်းရခိုင်ဆိုရလူမှုရေးဝန်ကြီးဒေါက်တာချမ်းသာကပြောပါတယ်ထွက်ပြေးတင်းရှောင်နေတဲ့ဒေသခံတွေရဲ့နေရရင်တွေမှာအစိုးရဘက်ကလုံခြုံရေးပေးဖို့စီစဉ်ပြီးဒီလိုတွေနေရရင်ပြန်လို့ရင်ပြန်နိုင်ဖို့ကိုလည်းစီစဉ်သွားမယ်လို့ရခိုင်အစိုးရတာဝန်ရှိသူကပြောပါတယ်ရှင်
။မန်တငီထိုက်တင်ဆက်ထားတာပါ။အခုတခါမှာတော့စကိုင်းတိုင်းချင်းနှင်းမြစ်ထဲမှာဆက်လိမ်မှောက်ပြီးတော့လူအများအပြားတိုက်ဆုံခဲ့တဲ့တဲ့ရင်ကြောင့်ကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းချင်းနှင်းမြစ်တွေမှာဆက်လိမ်တိမ်ပေါင်းမှုမှာတိုက်ဆုံသူတွေရဲ့အလောင်းတွေကိုရှာဖွေကယ်ဆယ်ရေးလုံသားတွေကထပ်မံတွေ့ရှိခဲ့ပြီးတော့နစ်မြုပ်သွားတဲ့ဆက်လေတွင်းကနောက်ထပ်သေးဆုံးသူတချို့ရှာဖွေတွေ့ရှိခဲ့တဲ့အတွက်အတည်ပြုနိုင်တဲ့သေဆုံးသူရေအတွက်ဟာ50လောက်ထိရှိလာနေပါပြီ။ဒီချိန်ထဲမှာပဲဆက်လေတိမ်းမောက်မှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုတော့အာဏာပိုင်တွေကဖမ်းဆီးရေးယူဖို့ကြိုးပမ်းနေကြပါတယ်။ဆက်လေတိမ်းမောက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကတင်ဆက်ထားတာကိုနားဆင်ပါရှင်
။စကိုင်းတိုင်းဟုံးလင်းမြို့ကနေမုံရွာမြို့ကိုထွက်ခွာလာရင်စနေနေ့ကချင်းနှင်းမြစ်တွင်တိမ်းမောက်ခဲ့တဲ့ဆက်လေပေါ်လိုက်ပါသွားသူတွေကပျောက်ဆုံးနေသူတွေရဲ့လောင်းချုပ်ကိုကယ်ဆယ်ရေးတွေထပ်မံရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။တိမ်မောက်သွားတဲ့အောင်စိုးမိုးကျော်ဆက်လေကိုပြန်လည်စေယူဖို့ကြိုးပမ်းရမှာနောက်ထပ်လောင်းချုပ်ထပ်မံတွေ့ရှိနေရတဲ့အတွက်အတည်ပြုနိုင်တဲ့တည်ဆုံသူရေအတွက်ပိုများလာမယ်လို့မျှော်လင့်ရတဲ့အကြောင်းရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဆက်လေနှင်းမြို့ရဲ့ဒေသဖြစ်တဲ့ကဏီမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းနှွန်းနိုင်ကပြောပါတယ်
။တည်ဆုံလောင်းကျွန်တော်တို့ဒီစကိုင်းတိုင်းဘက်မှာတော့45လို့ပြောတယ်။ဟိုဘက်ကျွန်းသွားတာ9လောင်းလို့ကြားတယ်။အဲပေါင်းဆိုရင်တော့ပေါင်းလိုက်တော့50လောက်ရှိမှာပေါ့ဟုတ်ဟုတ်2လာနိုင်တယ်ကြာ2လာနိုင်တယ်ဘာလို့အပါကားထဲမှာပိတ်မိနေတာတွေရှိနိုင်တယ်အဲ့ဒါအကုန်ဖော်ပြီးမှပဲတွေ့နိုင်တယ
်စနေနေ့ကဆက်လီမော့တဲ့နေ့မှာပဲဆက်လီဝင်းနှန်း4ဦးပါဝင်လူပေါင်း150ကျော်ကိုကယ်ဆယ်နိုင်ခဲ့ပြီမဲ့အများပြားကပျောက်ဆုံးနေစေဖြစ်ပါတယ်တိမ်မောက်ချိန်မှာဆက်လီပေါ်လိုက်ပါလာတဲ့ခီးတဲ့ရေတွက်ဟာတတ်မှတ်ထားတာထက်ပိုများနေတာဟာတိမ်မောက်တဲ့အကြောင်းရင်းဖြစ်နိုင်တယ်လို့လည်းယူဆထားကြပြီးပေါ်စားမှုမစင်မကြီးမောင်းနေမှုတွေနဲ့အရေးယူဖို့စီစဉ်နေတယ်လို့လည်းအာနာပိုင်ကပြောပါတယ်။စကိုင်းတိုင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဦးစုဝီလီဖရန်ကတော့အခုဆက်လေဝန်ထမ်း၄ဦးကိုဖမ်းဆီးထိန်းတားပြီးဆက်လေပိုင်ရှင်နဲ့မောင်းသူတို့ကတော့ထွက်ပြေးတိမ်းရှောင်နေကြဆဲဖြစ်တယ်လို့ပြောပါတယ
်။ဟိုစင်ဝမောင်းတဲ့သူတွေကိုစင်ဝပိုင်ရှင်တို့ကဟိုတော့ဘောဒီလေဟိုတော့ဘောမမိသေးဘူးပေါ့။ကျန်တဲ့ဒီစင်ဝမှာဒီမော်ဂျီလောက်တည်းရောက်တော့ကိုယ်ထိမ့်သိမ့်သားပါလေကြီးလေးအေးရေရင်ကတော့အခုလောလောဆယ်သုံးမုံမုံတပုံတော့ဟာဖင်ပန်းရအဲ့ဒါလည်းဟောတာပေါ်နေပြီးတော့ခေါင်းမဲရရေထဲမှာစိုက်ကြနေတယ်
အော်တိုဘာလ15ရက်နေ့ကစကိုင်းတိုင်းဒေသကြီးကဏီမြို့နယ်မိချောင်းတွင်းရွာအနီးမှာတိမ်မောက်ခဲ့တဲ့ဆက်လေကပျောက်ဆုံးသူတွေကိုတော့ကယ်ဆယ်ရေးတွေဆက်လက်ရှာဖွေနေကြဆဲဖြစ်တယ်လို့တင်မောကိုစေယူနိုင်ဖို့လည်းကြိုးစားနေကြပါတယ်ဒီကနေ့မှာပဲတင်မောနှိမ့်မြုပ်မှုတွင်တေဆုံးသူတွေအတွက်ရည်ရွယ်ပြီးဗုဒ္ဓဘာသာထုံးနှံစင်လာရအမျှတမ်းပေးဝေမှုတွေအနေကင်းပြည့်ရွတ်ဆိုတာတွေကိုလည်းလှုပ်ဆောင်ခဲ့ကြပါတယ်ခင်ဗျာ
ကိုထောင်ခန့်တင်ပေးပို့ထားတာပါအခုဒီနှိမ့်မြုပ်ခဲ့တဲ့ဆက်လေကိုတော့အခုချိန်မှာဆက်ယူလို့ရရှိပါတယ်ဒါပေမဲ့ဆက်လေပေါ်မှာပါတဲ့ရုပ်လောင်းရည်အတွက်ကိုအတိအကျကိုတော့မသိရသေးပါဘူးအခုတစ်ခါမှာတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အရေးစိုးရိမ်စရာတွေရှိနေတဲ့အကြောင်းကိုတင်ဆက်ပေးပါမယ် ထမ်းမြင်မှာနေဆက်မှာခိုးလုံနေကြတဲ့ဒုက္ခတဲ့90နီးပါးကိုပထမဆုံးအကြိမ်ဖြစ်ဒီလနှောင်းပိုင်းမှာမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတဲ့ပုံမှာဒုက္ခတဲ့ရေဆောင်ရွက်နေသူတွေကစိုးရိမ်မကင်းဖြစ်နေကြပါတယ်ဒုက္ခတွေနေရပြန်ရေးအစီအစဉ်အတွက်ဒုက္ခတွေကိုအကူအညီပေးနေသူတွေနဲ့တိုင်မဲဆွေးနွေးမှုတွေမရှိခဲ့သလိုငြိမ်းချမ်းရေးအတွက်အာမခံနိုင်တဲ့အခြေအနေမျိုးမရှိသေးချိန်မှာနေရပြန်ပို့မဲ့အစီအစဉ်ဟာဆိုရင်စရာကောင်းတယ်လို့လည်းကရင်ဒုက္ခတွေကော်မတီ KRC ကပြောဆိုလိုက်ပါတယ်အပြည့်စုံကိုထိုင်းနိုင်ငံခြေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားတာကိုနားဆင်ပါရှင
်ဟုတ်ကဲ့ပါမြန်မာဆိုရထိုင်းဆိုရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR တို့ရဲ့ပူးပေါင်းစစ်ဆင်မှုနဲ့ထိုင်းမြန်မာနယ်စပ်ကနိုဖိုဒုက္ခသည်စခန်းတွေဒုက္ခသည်တွေကိုအောက်တိုဘာလ25ရက်နေ့မှာနေရာရင်းပြန်ပို့ဖို့စစ်ဆင်နေတဲ့အပေါ်မှာဒုက္ခသည်ရေလှုပ်ရှားသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်ဒုက္ခသည်တွေနေရာရင်းပြန်ပို့ရေးစစ်ဆင်ကိုလည်းကရင်ဒုက္ခသည်ကော်မတီ KRC နဲ့နိုဖိုဒုက္ခသည်စခန်းကော်မတီတို့ကိုတက်ဆိုင်ရာဒုက္ခသည်ရေဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်မှုမရှိဘူးလို့နိုဖိုဒုက္ခသည်စခန်းရဲ့ကော်မတီဥက္ကဋ္ဌစောဝေါ်ကပြောပါတယ်
အဲ့တော့ပြောမှဆိုကရင်ဒုက္ခသည်ကော်မတီကြီးပဲမဟုတ်ဘူးကျွန်တော်စခန်းကော်မတီကိုလည်းမဟုတ်တာပဲပြောလဲဟိုအစီပေးတာတော့ပဲရှိတယ်မှာနော်ဒါပေမဲ့လို့ဆိုတော့အစီမပေးမရတဲ့အချိန်မျိုးရှိလို့နော်ကျွန်တော်တို့အစီပေးတာတော့ရှိတယ်လောက်ဆောင်မှုအလုပ်တိုင်းရတော့ဒီမဖက်ဆိုရနဲ့ရတဲ့အကြည့်တောင်းဆောင်ရနေမှာနော်ပို့ဆောင်မှုအစီစဉ်အသေးစိတ်ဥတာတော့ကျွန်တော်တို့ဘာမှမသိရဘူး
ဒုက္ခသည်တွေနေရရင်ပြန်ရေးကိစ္စကို2014ခုနှစ်ကတည်းကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေကောက်ခံခဲ့တဲ့စီးရင်တိုင်းပို့ဆောင်သွားမှာဖြစ်ပါတယ်။၎င်းပြည်မြောက်ပြည်မြို့မှာယာယီနေထိုင်မဲ့သူတွေအတွက်ကျန်းမာရေးပညာရေးလူမှုရေးပြင်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေအတွက်နိုင်ငံတကာဖွဲ့စည်းတွေဖြစ်တဲ့ UNICEF စစ်တပ်ခြေရန်ဖွဲ့တွေရဲ့ကူညီဆပ်ပါမှုတွေနဲ့ပူးပေါင်းပြီးကူညီဆောင်ရွက်သွားဖို့ပြင်ဆင်ထားတယ်လို့လည်းကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့်ကပြောပါတယ်။
ကောင်းဘက်ကသူနေဖို့ချာဖို့အတွက်တော့ဥရောပဆိုရနလာတာပြင်ဆင်ထားပါတယ်ရှင်နေစရာလည်းကောင်းကောင်းလေးသူတေးလို့ရတယ်ရှိပါတယ်ရှင်မြန်မာပြည်မှာပြင်ထားပါပြီးလို့ရှိရင်အဲ့ဒီကျွတ်တဲ့နေရပြန်မဲ့လူမျိုးတွေဆိုတော့တုံးမဆူရှိကျွတ်ရတော့ပြပြီမှာပဲသူတို့နေခစ်ကောမှာသူတို့လုံချင်းလေးသမုန်းနဲ့အရာကျွန်တော်ဆောက်ရတာရှိတယ်အဲ့ဒါကတော့ငင်းငယ်ရေးပို့ပြီးလို့ရှိတာလားအခုဥရောပဆိုရသူတို့အတွက်ခဏကြာကြီးအဲ့ဒီမှာထားပြီးတော့ဥဘကပြီးရတယ်သူတို့အဲ့ဒီတည်းမှာပဲအဲ့ဒီနေခစ်ကောတည်းမှာပဲသူတို့အဲ့ဒီဘက်အနှုံးကိုပြန်ပြီးတော့ရှေ့ပါတော့
ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံတာဝန်ရှိသူတွေကတော့နေရပြန်ရေးစီစဉ်မှာပါဝင်သူတွေဟာကိုယ်သဘောဆန္ဒလျောက်ပြန်ကြမဲ့သူတွေကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းကရင်ဒုက္ခသည်ကော်မတီ KRC ပန္နာရေးကြံပေးဖြစ်တဲ့ Noble Midnight Sun ကတော့နေရရင်းပြန်ပို့ရေးစီစဉ်ဟာဒေသတွင်းငြိမ်းချမ်းရေးအတွက်အမှတ်ခံချက်ရှိမှသာဆောင်ရွက်သင့်တယ်လို့ပြောပါတယ်
။ KRC အနေနဲ့ကတော့မတမ်းမြစ်ဘူးအားလည်းမပေးဘူးပေါ့နော်။အဲ့လိုဆို KRC ရဲ့မူရတည်နေတာကဒီတွင်စိတ်ငင်းချမ်းမှုအပြစ်ခတဲ့နိုင်ငံလုံးပြစ်ခရာဆဲရေးတို့လူခွင့်ရေးချိုးဖောက်မှုတွေမရှိတော့တဲ့အချိန်အမှန်ခံချက်လုံးဆုံးမှုပြေချာဆက်ရှာအခြေခံမှာပြဖို့ပြေချာစီစဉ်ပြီးတော့မှပြဖို့အဲ့ဒီပုံမှန်ရတည်တဲ့ကြောင့်ဒီကိစ္စပေါ်မှာကျွန်တော်တို့အနေနဲ့တော့မပါဝင်ဘူးပါနော
်။ထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခသည်စခန်း၉ခုမှာဒုက္ခသည်ဥယျာဉ်တသိန်းကျော်နေထိုင်လျက်ရှိပြီးနုဖိုဒုက္ခတဲ့စခန်းမှာတော့လက်ရှိဒုက္ခတဲ့စုစုပေါင်း11,000ကျော်အိမ်တော်စုပေါင်း2,200ခန့်ရှိနေပါတယ်။ဒီဒုက္ခတဲ့နေသူအများစုဟာ KNU ကရင်မျိုးရာစည်းရုံးနဲ့အစိုးရတမတော်တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခတွင်နေရရင်းကိုစွန့်ခွာထွက်ပြေးနေရသူတွေဖြစ်ကြပါတယ်။ကရင်ပြည်နယ်ဝန်ကြီးချုပ်ကတော့ဒုက္ခတဲ့တွေနေရပြန်နိုင်အောင် UNHCR နဲ့ပြည်နယ်အစိုးရတို့ပူးပေါင်းကြိုးပမ်းခဲ့တာဖြစ်တဲ့ကြောင်းပြောဆိုခဲ့တာပါ။
သူတို့တော့သိတာမသိရတော့ကျွန်တော်တို့ကတော့ UNHCR နဲ့ကျွန်တော်တို့တွေ့ပြီးလုပ်နေတာတော့အဓိကပါ။
KNU နဲ့မြန်မာအစိုးရတို့အပြစ်ခတ်ရစေးရေးသဘောတူညီချက်ရရှိပြီးနောက်ပိုင်းနေရရင်းပြန်ဖို့ထိုင်းအာဏာပိုင်တွေကနေဖိအားပေးမှုတွေရှိလာသလိုမြန်မာနိုင်ငံသွင်းပြန်လည်ခြေချနေထိုင်လူတွေဒုက္ခသည်တွေရဲ့သဘောထားတင်ပြလာမှုကြောင့်ထိုင်းမြန်မာနှစ်နိုင်ငံတာဝန်ရှိသူတွေနဲ့ UNHCR တို့ပူးပေါင်းပြီးပရမဆုံးဒုက္ခသည်တွေနေရပြန်နိုင်ရေးကိုလှုပ်ဆောင်နေတာလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ကိုရင်တင်ပေးပို့ထားတာပါ VOA ကနေညပိုင်းရေဒီယိုစီစဉ်တွေကိုည9:00-10:00ထိတိုင်ရင်ထုတ်လွှင့်နေပြီးတော့အခုလာမယ့်ဒုတိယပိုင်းမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ19ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့စင်နာအီတီလိုင်းနိုမီတာ24 25 32နဲ့50အပြင်လိုင်းလက်မီတာ190တို့ကတိုင်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
As far as the question on AIB, I think AIB can play a major role in
စီးပွားရေးလုပ်ငန်းရှင် search ban ကအခုလိုပြောသွားတာကိုဥကြဆန်သားရဲ့မြမအရေးသုံးသက်ချက်မှာအပြည့်စုံနားဆင်ကြရမှာပါ။ဒါပြင်မြမမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတွေကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အခုသတင်းပတ်တွေမြမမီဒီယာမြင်ကွင်းမှာတော့ချင်းတွင်းမြစ်တွင်မှာအမြန်ရင်ဆက်လေနှိမ့်မြုပ်မှုနဲ့ပတ်သက်တဲ့သတင်းတိုင်းရင်းသားဒေသစစ်ပွဲတွေရပ်ဖို့ချင်းလူမျိုးတွေကဆန္ဒထုတ်ဖော်တဲ့သတင်းနဲ့ဒေါ်ဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်အကြောင်းစာရတွေကိုနားဆင်ကြရမှာပါ။မန်အင်ခိုင်ဦးတင်ဆက်ထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်။ချင်းတွင်းမြစ်တွင်ဟုံးမလင်းကနေမုံရွာကိုထွက်လာတဲ့အောင်စုမိုးကျော်ရေရင်ဟာကဏီမြို့နယ်မိကျောင်းတွင်ကျေးရွာနားမှာနှိမ့်မြုပ်ခဲ့ပါတယ်။အဲ့ဒီလိုနစ်မြုပ်ခဲ့တဲ့တရင်ကိုလူမှုကွန်ရက်ဒီပေါ်မှာရောတရင်မီဒီယာတွေပေါ်မှာပါအခုတရင်ပတ်အတွင်းမှာဦးစားပေးပြီးတော့ဖော်ပြနေကြတာကိုတွေ့ရပါတယ်။တေဆုံးပျောက်ဆုံးသူတွေရဲ့စီးရင်တွေနဲ့ဆယ်လို့ရတဲ့အလောင်းဓာတ်ပုံတွေဟာခဏတွင်မှာပဲပြန့်နှံ့ခဲ့ပြီးတော့မြင်တွေ့ရသူအလုံးကိုစိတ်ထိခိုက်စရာဖြစ်စေခဲ့ပါတယ်။တရင်ကျိုးကျောင်းပိတ်ရဖြစ်တာကြောင့်မိမိရရော်ကိုပြန်လာကြတဲ့ဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေအများပြားထိခိုက်တေဆုံးရသူတွေမှာပါဝင်ခဲ့ပါတယ်။အဲ့ဒီအတွက်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကတည်ဆုံသွားတဲ့ကျောင်းဆရာဆရာမမိသားစုတွေကိုအကူအညီပေးသွားမယ်လို့စာထုတ်ပြန်ခဲ့တာကိုတွေ့ရပါတယ်။အခုချိန်ထိတည်ဆုံသူစီးရင်တိတိကျကျမရသေးသလိုတင်းမောကလည်းဆယ်ယူနေတုန်းဖြစ်တာကြောင့်ရုပ်လောင်းတွေတေချာစီးရင်မကောက်နိုင်သေးပါဘူး။ကမ်းပေါ်မှာမျောတင်လာတဲ့ရုပ်လောင်းတချို့ကသာတကြိုခဲ့ကြရပြီးကြံရည်သူမိသားစုတွေကတော့ရုပ်လောင်းတွေရဖို့အတွက်စောင့်မျှော်နေကြပါတယ်။ဒီတင်းမောနှိမ့်မြုပ်မှုကြောင့်မြန်မာနိုင်ငံရဲ့ရေချောင်းပို့ဆောင်ရေးကိုအပြစ်တင်ဝေဖန်ပြောဆိုမှုတွေပြုလုပ်ခဲ့ကြပါတယ်။တက်ဆိုင်ရာတာဝန်ရှိတဲ့အာဏာပိုင်တွေကလည်းဒီရေရင်နစ်မြုပ်မှုအတွက်ထိထိရောက်ရောက်အရေးယူမယ်လို့ပြောဆိုထားပါတယ်။ကုန်ပစ္စည်းတွေအစမတန်တင်ဆောင်မှုနဲ့ရေရင်တွေကြန့်ခိုင်မှုနှေးပါတာကြောင့်ဖြစ်ရတယ်ဆိုပြီးတော့ဝေဖန်မှုတွေရှိတဲ့အကြောင်းဒီသတင်းကိုရေးသားနေသူ AOD သတင်းဌာနကမှတ်တူစွာကပြောပြပါတယ်
။မိသားစုဝင်တွေကအဲ့ဒီမှာသူတို့ရဲ့တည်ဆုံးသွားတဲ့လူတွေရဲ့ရုပ်အလောင်းတွေပြန်လဲပေါ်လာမှုတို့တွေအဲ့မှာစောင့်နေကြတယ်မိသားစုတွေတဝက်ကစောင့်နေကြတယ်တဝက်ကလည်းနှာရေးလှုပ်ဖို့အတွက်တို့မှပူဆွေးနေကြတယ်ပေါ့နော်လက်တလောအခုနောက်ဆုံးအချိန်တွေကရေရင်ပြန်ဖော်နေပြီပေါ့နော်ရေရင်ပြန်ဖော်နေပြီဒါပေမဲ့ရေရင်ဖော်တဲ့နေရာမှာအရန်အခက်ခဲတွေတွေ့ရတယ်အခက်ခဲတွေတွေ့ရတယ်ကရိန်းတွေကျုပ်ပြတ်တာတွေတောက်လျှောက်တွေတွေ့ရတယ်အခုလက်ရှိကတော့အနေငယ်တော့ဖော်နိုင်နေပြီတို့တွေဆက်လက်လဲလှုပ်ဆောင်နေသေးပဲမြုပ်သွားတယ်ပေါ့နော်အောင်ဆိုးမိုးကျော်ရဲ့ရေရင်နဲ့ပတ်သက်ပြီးတော့ကြည့်လိုက်မယ်ဆိုရင်ရေရင်ပေါ်မှာပါလာတဲ့လူတင်ထားတဲ့နှုံကအရန်များနေတယ်အဲ့ဒီနှုံများတာကြောင့်လည်းတကယ်တမ်းရေရင်ကမြုပ်သွားတယ်ရေရင်မောက်တာလည်းပို့ပြီးတော့လူများတာကြောင့်လည်းပဲလားဒါမှမဟုတ်အစိုးရဌာနဆိုင်ရာကလည်းပို့ပြီးတော့လှုပ်ဆောင်မှုကြောင့်လားမသိဘူးအခုဟာတော့တို့တက်တက်ကြွကြွလှုပ်နေရတယ်တွေ့ရတယ်မိသက်တွေပါတယ်ဒေသခံတွေပါတယ်ပြီးတော့ဒေသခံအစိုးရဒီအုပ်ချုပ်ရေးမှုတွေပါတယ်ပြီးတော့ဝန်ကြီးဌာနကလည်းတောက်လျှောက်ကိုဆင်းနေတယ်လို့ပြောတယ်ပေါ့နော်
နောက်ထပ်တင်ပြချင်တာကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အိန္ဒိယနိုင်ငံကိုတရားဝင်အလဲပတ်ခီးရောက်ရှိနေပြီးအဲ့ဒီခီးစဉ်ကနေဘလူးရက်လက်ကောင်းတွေထွက်ပေါ်လာမလဲဆိုတာကိုစောင့်ကြည့်ဖို့မီဒီယာတချို့ကတုံ့သက်ဖော်ပြခဲ့ကြပါတယ်။လူမှုကွန်ရက် Facebook ပေါ်မှာလည်းဒေါအောင်ဆန်းစုကြည်ကိုအိန္ဒိယနိုင်ငံကသမ္မတဝန်ကြီးချုပ်နဲ့ကွန်ကရစ်ပါတီခေါင်းဆောင်တို့ကနေပြီးတော့လိုက်လိုက်လဲလဲကြိုးဆိုခဲ့ကြတဲ့အခမ်းအနားဓာတ်ပုံတွေကိုဝမ်ပန်းတတာပြန်ပြီးတော့မျှဝေနေကြတာတွေကိုတွေ့ရပါတယ်။နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာကတော့ရှမ်းကချင်းနဲ့ကရင်ပြည်နယ်တွေအတွင်းမကြာခင်ကဖြစ်ပွားခဲ့တဲ့စစ်ပွဲတွေကိုရပ်ဆိုင်းဖို့အတွက်ဟာခါမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။တိုင်းရင်းသားဒေသတွေအချင်းချင်းညီညွတ်မှုအတွက်သဘောဆန္ဒတူကြောင်းပြသရာကြပြီးဟာခါမြို့မှာရှိတဲ့12မောင်းကွင်းကနေဂျွန်ဘီကွင်းအထိဆန္ဒပြချီတက်ခဲ့ကြတာဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။များမကြာခင်ကကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာအစိုးရစစ်တပ်နဲ့တိုင်းသားလက်နက်ကင်တွေကြားနေ့စဉ်လူလူတိုက်ပွဲတွေဖြစ်ခဲ့တဲ့အတွက်လူတွေထောင်နဲ့ချီပြီးတော့စစ်ဘေးကနေတင်းရှောင်ထွက်ပြေးခဲ့ကြပါတယ်။အ အဲ့ဒီလိုစစ်ဘေးကနေငင်းငင်းစီလိုတဲ့ရည်ရွယ်ချက်နဲ့ဆန္ဒဖော်ထုတ်ကြတာဖြစ်တယ်လို့ဒီပွဲကိုစီစဉ်တဲ့ကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဘန်ကျန်ကျဲဦးကအခုလိုပြောပြပါတယ
်။ဒီမှာတက်မလို့ရသူစစ်တင်နေတာပေါ့။တချင်ပြင်းနေရောနောက်ရောပြင်းပြင်းရောရှမ်းပြင်းရောအဲ့သူစစ်တွေကိုကျွန်တော်ရက်ဆင်ရှင်းပါတယ်။ကျွန်တော်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့လည်းပြင်ဆင်လို့ရမယ်။ဆိုရင်ရည်ချက်နဲ့ကျွန်တော်ဒီအခုစစ်တွေပြောရဖို့ကျွန်တော်ရက်ဆင်ရှင်းလို့အာကျွန်တော်အဓိကဆန္ဒပေါ်ထုတ်ခြင်းဖြစ်ပါတယ်။ဒါနဲ့စစ်တီပြင်လုံးနီလာခံဒီကေအော့ပိုစ်နဲ့စစ်တီနဲ့မှာပါတီမျိုးတော့ကျွန်တော်တို့အလေးပြတဲ့ဆွေးပွေးတဲ့ဒီပြင်လုံး conference နဲ့လောက်ပြီးတော့တိတ်မကြတဲ့ခင်မှာဒီလိုမျိုးအကျိုးနိုင်ငံဒီမှာဒီလိုမျိုးအသိပွေးလို့ဖြစ်နေတာတကယ်ကျွန်တော်စစ်တီကိုထွက်နေတဲ့တကယ်အံကြဝမ်းနေပါတယ်။ဒါဒီဟာကိုကျွန်တော်အရင်မနေနိုင်လို့ပေါ့နော်မနေနိုင်လို့ကျွန်တော်ပနပေါ်တော့ချင်းပြပါတ
ယ်နောက်ဆုံးအနေနဲ့အခုသတင်းပတ်မှာထိုင်းပြည်မြင်းမြတ်နှက်ရဆန်တဲ့သတင်းနဲ့ထိုင်းပြည်သူတွေဝမ်းနည်းပူဆွေးနေကြတာကြောင့်အခုရက်ပိုင်းထိုင်းနိုင်ငံကိုသွားတဲ့အခါစင်စင်ချင်းချင်းနေထိုင်ကြဖို့အတွက်နေဆက်ဂိတ်တွေမှာထုတ်ပြန်ထားတဲ့ကြေညာချက်အကြောင်းနဲ့တန်ချိန်200ရှိတဲ့ကြောက်စိမ်းအရင်နှုံးကြီးကိုတူးဖော်တွေ့ရှိတဲ့သတင်းတွေကိုအခုသတင်းပတ်မှာဖော်ပြနေကြတဲ့အကြောင်းတင်ပြရင်းညီကုန်းထုတ်လိုက်ရပါမယ်
မအင်ခိုင်ဦးနဲ့ဦးဆက်မိုးဝေတို့တင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ညီမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်အခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်ပြည်ရလကဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်နဲ့အချင်းကိုက်ပြီးတော့မြန်မာအမေရိကန်ဆက်ဆံရေးရှိခီးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲတရက်ကိုဝါရှင်တန်မြို့တော်မှာမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS ကကြီးမှုပြုလုပ်ခဲ့ပါတယ်။ဒီခန်းနာမှာစီးပွားရေးလုပ်ငန်းရှင် Search Band Renaissance Institute ကဥပပိုးငင်းနဲ့ Center for Diversity and National Harmony ညွှန်ကြားရေးမှူးဒေါက်တာကျော်ရင်လှိုင်တို့ကမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ရခိုင်ဒေသအခြေအနေတွေကိုသုံးသပ်တင်ပြခဲ့ကြပါတယ်။အဲဒီတင်ပြချက်တွေကိုဥကြောစန်တာကပြန်ဆိုတင်ဆက်ထားတာကိုနားဆင်ပါရှင
်။ဒီပေါ်ရင်းနဲ့ပတ်သက်ပြီးမြန်မာပြည်ကစီးပွားရေးလုပ်ငန်းရှင် Search Bank ကအခုလိုစတင်ဆွေးနွေးပါတယ်
။ Most of the criticisms that has been surfacing in both the media as well as analysts and all kinds of experts
စီးပွားရေးနဲ့ပတ်သက်ပြီးဝေဖန်မှုအများစုဟာအစိုးရလုပ်နေတာနှေးကွေးလွန်းတယ်ဘာလို့လို့လုပ်နေမှမသိဘူးမနိုင်မနှင်းနဲ့နဘန်းလုံးနေတယ်လုံနိုင်ရည်မရှိဘူးစသဖြင့်ပြောကြပါတယ်ဒီအဖြစ်တွေဟာတချို့တော့မှန်နိုင်ပေမဲ့ဒီလူအများစုဟာတိတ်အရေးကြီးတဲ့အချက်ကိုတော့မပြောကြဘူးဆိုတာတွေ့ရပါတယ်ဒါကတော့ NLD အစိုးရအထူးသဖြင့်ဒေါအောင်ဆန်းစုကြည်လှုပ်ဆောင်နေတဲ့အဂတိတိုက်ဖြတ်ရေးအုပ်ချုပ်ရေးစနစ်ကောင်းမွန်ရေးနဲ့အာဏာအလွဲသုံးစားမှုလုံးဝသီးငင်းမခံနိုင်ရေးပဲဖြစ်ပါတယ်ဒါရီတကယ်ဖြစ်နိုင်မလားဆိုတာယုံကြင်မှယုံကြပါလိမ့်မယ်ကျွန်တော်ဟာစီးပွားရေးလုပ်ငန်းရှင်လောက်ကန်နေသူတူအနေနဲ့ပြောရရင်ဒီလုပ်ရက်တွေဟာဝန်ကြီးဒုဝန်ကြီးအဆင့်တွေမှာတကယ်ပြောင်းလဲခဲ့ပြီဆိုတာလက်တွေ့ပါပဲမတ်လမှာဝန်ကြီးစည်းရင်းကြေညာတော့ဘယ်သူတွေလဲဆိုတာကျွန်တော်တို့အသေးစိတ်လေ့လာပါတယ်အခုရွေးချယ်လာတဲ့ဝန်ကြီးတွေဟာခြားစားပျက်စီးမှုမတမာမှုကင်းရှင်းသူတွေတာဝန်ကိုရိုးသားဖြောင့်မတ်စွာထမ်းဆောင်လူသူတွေဖြစ်ကြပါတယ်ဒီလူကောင်းတွေတဲကတဝက်ဟာစွမ်းရည်ရှိသူတွေလုံနိုင်ကန်နိုင်သူတွေဖြစ်ပါတယ်။ကြံတဝက်ကတော့ကောင်းပါတယ်။ဒါပေမဲ့လုံရည်ကန်ရည်ကိုမစမ်းသက်ရသေးသူတွေပါ။အခုလေးလာကြလာတဲ့အခါမှာတော့သူတို့ရဲ့လုံရည်ကန်ရည်တိလာရပါပြီ။ရန်ကုန်တိုင်းဝန်ကြီးချုပ်မန္တလေးတိုင်းဝန်ကြီးချုပ်တို့ဟာနမူနာကောင်းတွေပါပဲ။ကျွန်တော်တို့ဒေသတွင်းနိုင်ငံတွေကိုကြည့်ရင်ကြားနိုင်ငံတွေပါညာသူတို့ဟာလွန်ခဲ့တဲ့နှစ်30အတွင်းဒုံးကျည်လို့တဟုန်တို့တက်သွားခဲ့ပါတယ်။25နှစ်လောက်လဲကြာရောခြားစားပျက်စီးမှုတွေလက်တင်ရစရောခေါ်တဲ့ကိစ္စတွေကိုကျိုးရှာတာတွေနဲ့အကြီးအကျယ်ပြဿနာတက်နေရပါတယ်ဒီပြဿနာတွေဟာစီးပွားရေးဖွံ့ဖြိုးမှုတက်ကြီးမားပါတယ်မြန်မာနိုင်ငံဟာဒါမျိုးမဖြစ်ရအောင်စူးစမ်းနေတယ်လို့ကျွန်တော်ထင်ပါတယ် အောင်မြင်မယ်ဆိုရင်နောက်15နှစ်အကြာမှာကျွန်တော်တို့အိမ်နီးချင်းနိုင်ငံတွေနဲ့အင်မတန်ကွဲလွဲထူးခြားတဲ့အတွန်းရှည်ခိုင်မြဲတဲ့အောင်မြင်မှုဖြစ်မယ်လို့ထင်ပါတယ
် AIBB တို့ခေါ်တဲ့တရုတ်နိုင်ငံဦးစီးတီထောင်တဲ့အခြေခံအဆောက်အဦဆိုင်ရာအာရှရင်းနှီးမြှုပ်နှံမှုဘဏ်အနေနဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးမှာဘယ်အခန့်ကဏ္ဍကပါဝင်နိုင်ပါသလဲလို့ခန္ဓာတယောက်သူတူကမေးတဲ့မေးခွန်းကိုတော့ search ပန်းကအခုလိုပြန်ဖြေသွားပါတယ
် As far as the question on AIB I think AIB can play a major role in developing Myanmar's core infrastructure
AIIB ဟာမြန်မာနိုင်ငံရဲ့အဓိကကြတဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးမှာအများကြီးပါဝင်ဆောင်ရွက်နိုင်တယ်လို့ထင်ပါတယ်ကျွန်တော်အမြင်ပြောရရင်တရုတ်နိုင်ငံလည်းပြောင်းလဲနေပြီထင်ပါတယ်ပြီးခဲ့တဲ့တစ်နှစ်လောက်မှာပဲအိန္ဒိယတွေပြည်ပနိုင်ငံတွေမှာယင်းနှီးမြှုပ်နှံမှုအပေါ်အမြင်ပြောင်းလဲခဲ့တာတွေ့ရပါတယ်အရင်တုန်းကတော့မြေဆုံအပါဝင်အခြားယင်းနှီးမြှုပ်နှံမှုတွေဟာသူတို့တရုတ်အတွက်ပဲသူတို့စဉ်းစားခဲ့တာပါဒီအမြင်မျိုးကိုဒီကနေ့အခါမှာဘယ်နေရာမှမလက်မခံကြတော့ပါဘူးတရုတ်နိုင်ငံတွင်မှာပါလက်မခံကြတော့ပါဘူးဒီလိုအမြင်ပြောင်းလဲမှုကြောင့်မြန်မာနိုင်ငံဖွံ့ဖြိုးရေးမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုနောက်တစ်ဆင့်တက်လှမ်းလာမယ်လို့ထင်ပါတယ
်ဘီကဆွေးနွေးသူတူဖြစ်တဲ့ဥဘုံဘုံငယ်ကလည်းအခုလိုဖြစ်ဆက်ဆွေးနွေးသွားပါတယ
် Let me add in to that one you know that what Sarge mentioned about the Chinese change in attitude we saw in neighboring countries for example
တရုတ်ရဲ့အမြင်ပြောင်းလဲလာတာကိုအိန္ဒိယနိုင်ငံတွေမှာလည်းတွေ့ရပါတယ်ဥပမာအင်ဒိုနီးရှားဟာဂျကာတာဘန်တောင်အမြန်ရထားလမ်းစီမံကိန်းကိုဂျပန်အစတရုတ်ကိုခွင့်ပြုလိုက်ပါတယ်စင်ကာပူအပါအဝင်အိန္ဒိယတချို့ကလည်းတရုတ်ရဲ့ဒေတာတွင်းရင်းနှီးမြှုပ်နှံမှုအပေါ်သဘောထားပြောင်းလဲလာတာကိုအတိအမှန်ပြုလာကြပါတယ်ဒါပေမဲ့ကြောက်ဖြူစီမံကိန်းကိုလည်းတရုတ်နိုင်ငံမှဖြစ်တဲ့ CITIC ကုမ္ပဏီအစား AIIB ကလှုပ်ဆောင်ရင်ပိုတင့်တော်လိမ့်မယ်လို့ပြောကြပါတယ
်ဒီဆွေးနွေးပွဲမှာရခိုင်ဒေသတင်းမာမှုအခြေအနေနဲ့ပတ်သက်ပြီးတော့ဥဆောင်ဆွေးနွေးသူကတော့ဒေါက်တာကျော်ရင်လှိုင်းဖြစ်ပါတယ်
Recently what the in terms of positive development what we see is the level of safety has improved but here before
တိုးတက်မှုဆိုတာအနှုတ်လက္ခဏာပြတ်မှုတိမ့်နေချီပြီးတော့ရှိနေရကနေ 9,000-8,000 လောက်ဖြစ်လာရတာကိုတွေ့ရတယ်ဆိုရင်ရခိုင်ပြည်ထနာတွေကိုထဲထဲဝင်ဝင်လုက ାଇ နေရတဲ့ကျွန်တော်တို့ဖို့ဒါဟာတိုးတက်မှုလို့ယူဆရပါတယ်ပြည်သက်တွေမျောလင့်ထားသလောက်ဖြစ်မှာမဟုတ်ပါဘူးဒါပေမဲ့အခြေအနေဟာအရင်ထက်စာရင်တိုးတက်ကောင်းမွန်လာပါတယ်။ရခိုင်မဟုတ်တဲ့ရဲတွေကိုတာဝန်ချထားတဲ့အတွက်နောက်တစ်ခါအတိုင်းဝိုင်းတစ်ဖက်စလုံးကခေါင်းဆောင်တွေကပြိပခဟန်တာရေးပူးပေါင်းဆောင်ရွက်ကြတဲ့အတွက်2011ခုနှစ်ထက်ပိုးပြီးတော့လုံခြုံမှုရှိလာပါတယ်။ဒါပေမဲ့ရှေ့ဆက်လောက်ရမှာတွေအများကြီးပါ။ရခိုင်လူမျိုးတွေကလည်းမွတ်စလင်အတိုင်းဝိုင်းတွေကြားအသွာလာတွေရှိလာပါတယ်။ရခိုင်ကိုသွားပြည်ရင်စစ်တွေတဲချောင်းစည်းကိုသွားကြည့်ဖို့တိုက်တွန်းပါတယ်။တချိန်ကမွတ်စလင်စီးပွားရေးသမားတွေသာအဓိကရှိနေတဲ့နေရာပါအခုတော့ရခိုင်နေရာလားမွတ်စလင်နေရာလားခွဲလို့တောင်မရတော့ပါဘူးနှစ်ဖက်စလုံးရောနှောနေတယ်ဆိုတာကိုပြသနေရပ
ါရခိုင်ဘက်မှာသဘောထားပြောင်းလဲမှုတချို့တွေ့လာရတယ်လို့လည်းဒေါက်တာကျော်ရင်လှိုင်းကဆက်ပြောပါတယ
် Another development which many people didn't pay sufficient attention to is the changes in the attitude of a large number of Buddhist monks
လူတွေတော်တော်များများသတိမထားမိတယ်နောက်တိုးတက်မှုတက်ကတော့ရခိုင်ကဗုဒ္ဓဘာသာဖုံးတော်ကြီးတွေရဲ့သဘောထားပြောင်းလဲလာမှုဖြစ်ပါတယ်။မတူကွဲပြားတဲ့အမြင်တွေသဘောထားတွေကိုနားထောင်လာကြပါပြီ။ Kofi Annan ကွန်မရှင်တောင်မှအကျိုးရှိမဲ့ကိစ္စတွေကိုနှစ်နာရီလောက်ပြောဆိုဆွေးနွေးနိုင်ခဲ့ကြတယ်လို့ဆိုပါတယ်။ကျွန်တော်ကိုယ်တိုင်လည်းဖုံးတော်ကြီးတွေနဲ့အချိန်ပေါင်းများစွာတွေ့ခဲ့ပါတယ်။တိတ်အစောပိုင်းမှာတော့သူတို့ဟာနားမထောင်ကြကြပါဘူး။သူတို့ထင်တာသူတို့ဖြစ်စေချင်တာတွေကိုပဲပြောကြပါတယ်။အခုတော့သူများပြောတာကိုပိုးပြီးတော့နားထောင်ခြင်းစိတ်ရှိလာပါတယ်။Kofi Annan Commission ကိုမွတ်စလင်တွေဘက်ကလက်လိုက်လဲလဲကြိုးဆိုတယ်။ရခိုင်အတိုင်းဝိုင်းဘက်ကတော့မကြိုးဆိုကြဘူး။ဒါပေမဲ့သူတို့ကြိုက်တည်ဖြစ်စေမကြိုက်တည်ဖြစ်စေကော်မရှင်ကရှိနေမှာပဲဆိုတာကိုတော့သဘောပေါက်ကြတော့စကားပြောချင်သူတွေအတူလက်တွဲလှုပ်ချင်သူတွေရှိလာပါတယ်။ဒီကော်မရှင်အနေနဲ့လည်းဒီအရေးနဲ့ပတ်သက်ပြီးတော့လှုပ်တဲ့အလုပ်ကိုအချိန်မီလှုပ်ဆောင်ဖို့တိုက်တွန်းလိုက်မယ်လို့ထင်ပါတယ်။ဒီအရေးမှာအရင်အစိုးရရဲ့ပြဿနာကတော့အလေးနဲ့မထားပဲအီယော့အီယော့ဖြစ်နေခြင်းမှာပဲ။ဘာလှုပ်တဲ့နေဆိုတာကိုသူတို့ပြောတယ်ပြီးတော့အချိန်ဆွဲပြီးတော့ထိထိရရောက်မလုဆောင်ခဲ့ဘူ
းဆက်လက်ပြီးတော့ရခိုင်ဒေသလူမှုရေးစီးပွားရေးအခြေအနေတိုးတက်လာအောင်လုဆောင်တဲ့ကိစ္စကိုလည်းဒေါက်တာကျော်ရင်လည်းကဆက်ရှင်းပါတယ
် And then the next progress is the current state administration trying to develop socio-economic
နောက်ထပ်တိုးတက်မှုတရက်ကတော့ရခိုင်ပြည်နယ်အတွင်းနေထိုင်သူအလုံးရဲ့လူမှုရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်လက်ရှိအစိုးရကစီမံကိန်းချပြီးတော့ကြိုးပမ်းနေတာပဲဖြစ်ပါတယ်အခုကျွန်တော်ပြောတာတွေကိုတိုက်ရိုက်ထုတ်လင့်နေတယ်ဆိုတော့ကျွန်တော်နည်းနည်းဆင်ခြင်ရမယ်လို့ထင်ပါတယ်လူအတိုင်းဝိုင်းတစ်ခုလုံးအကျုံးဝင်အောင်လှုပ်ဆောင်နေတယ်ဆိုတာတော့အစိုးရကပုံမှန်လင်းလင်းမပြောဘဲစီမံကိန်းကိုလက်တွေ့လှုပ်ဆောင်နေသူတွေဟာရခိုင်ရောမွတ်စလင်မာနှစ်ဖက်စလုံးနဲ့ပြောဆိုဆွေးနွေးနေကြတာပါ
ရင်းနှုံးကဆိုရင်တော့ဒီလိုနှစ်ဖက်တိုင်ပင်ဆွေးနွေးနိုင်မှုဆိုတာကျွန်တော်တို့စဉ်းစားလို့တော့မရပါဘူး
။ဒီခိုင်ဒီသာတင်မာမှုနဲ့ပတ်သက်ပြီးနောက်ဆုံးတွတ်တက်ကောင်းမွန်လာတဲ့အခြေအနေတရားကတော့ political will လို့ခေါ်တဲ့မဖြစ်မနေလှုပ်ဆောင်လို့ရတဲ့ဆန္ဒနဲ့ပတ်သက်တယ်လို့ဒေါက်တာကျော်ရင်ဟန်ကဆိုပါတယ်
။ In the past it was not that the governments didn't know what they should be doing. The main problem was the lack of political will.They knew what they should be doing in
you know what pattern ga asoya ni ne ba lou ya man ma ti de kaisa ma hou ba u adika pattern ga ma phit ma ni lou me so de sanna political world ma chi da da phit ba de ba lou tin ne so da ko tor tor mya mya tu lo ti ba de da ba me da u mman mman kan kan ti ti yo yo lou saung lou sei ma chi ja ba u yin so ya de sa yin let shi asoya ga mman ya ko phit aw lou saung mu sei pu chi da ko tui ya ba de chi set do saung ji ya u ma ba aku chain ti do tu lo haမနာကိုအရေးစွန်လုတ်ဖို့ဆန္ဒရှိနေတာကိုတွေ့ရပါတယ်ချက်ချင်းမျောလင်းလို့တော့မရပါဘူးအချိန်ပေးရပါလိမ့်မယ
်အဲ့ဒါဒေါက်တာကျော်ရင်လန်ရဲ့တင်ပြချက်ပထမပိုင်းဖြစ်ပါတယ်ဒုတိယပိုင်းမှာတော့ရခိုင်ပြည်နယ်အတွက်စိန်ခေါ်မှုတွေရှိနေသေးတယ်ကိုဒေါက်တာကျော်ရင်လန်ကအခုလိုထောက်ပြသွားပါတယ
် One of the biggest problem is uncertainty as we all know the winning party in 2000
ရခိုင်ပြည်နယ်အတွက်အကြီးအမားဆုံးပြဿနာကမတေချာမရေရာမှုပဲဖြစ်ပါတယ်ကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပါပဲရခိုင်ပြည်နယ်မှာအစိုးရဖွဲ့ထားတဲ့အာဏာရပါတီဟာ2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့ပါတီမဟုတ်ပါဘူး။ဒီတော့ပြည်နယ်အစိုးရနဲ့ပြည်နယ်လွှတ်တော်ရွေးကောက်ပွဲနိုင်တဲ့ပါတီတို့ရဲ့ဆက်ဆံရေးတိတ်မဆိုးလာပေမဲ့အတူတကွပူးတွဲလှုပ်ဆောင်နိုင်မဲ့နီလန်ရှာမတွေ့နိုင်ကြဘူးဖြစ်နေပါလေ။ဆိုတော့လူတော်တော်များများဟာနောက်ဘာဖြစ်လာမယ်ဆိုတာမသိနိုင်ကြသေးပါဘူး။ဒီမရေရာမတေချာမှုဟာတကယ်ပြဿနာဖြစ်နေပြီးတော့လူအများအပြားစိတ်မရှိနိုင်ဖြစ်နေကြပါလေ။မွတ်စလင်တွေကပြောကြပါတယ်အစိုးရစီမံမျှော်လင့်ချက်အများကြီးထားရှိပေမဲ့ထိရောက်တဲ့တိုးတက်မှုဘာမှမတွေ့ရသေးဘူးလို့ပြောကြပါတယ်အခြေအနေတိုးတက်မလာရင်တော့ပွင့်လင်းရာသီရောက်လာရင်ပြည်ပကိုထွက်ခွာဖို့စဉ်းစားနေတယ်လို့မွတ်စလင်တချို့ကပြောပါတယ်ဒါကြောင့်ဒီလိုနိုင်ငံရေးမရေရာမှုဟာပြဿနာအများပြားကိုပေါ်ပေါက်လာစေနိုင်ပါတယ
်ရခိုင်မျိုးသားရေးဝါဒအချိန်မြင့်လာခြင်းဟာလည်းပဲစိန်ခေါ်မှုတရားဖြစ်တယ်လို့ဒေါက်တာကျော်ရင်လှန်ကဆိုပါတယ
် The next problem is the rise of ethnicnationalism in Rakhine state like in many other ethnic areas in the country
တခြားတိုင်းသားဒေသတွေလိုပါပဲရခိုင်အမျိုးသားရေးဘဝရအရင်မြင့်မားလာပါတယ်လွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကရခိုင်တပ်မတော်အေအေကိုဘလို့သဘောရလဲလို့ရခိုင်လူငယ်အများပြားကိုကျွန်တော်မေးကြည့်တော့ဒါဟာလက်နက်ကင်ဖွဲ့တစ်ခုသာပဲဖြစ်တယ်လို့ပြောကြပြီးအေအေနဲ့ပတ်သက်လို့ပြက်သားတဲ့သဘောထားမရှိကြသေးပါဘူးအခုခါမှာတော့အေအေရခိုင်တပ်မတော်ကျွန်တော်တို့ရဲ့တပ်မတော်တဲ့အရေးကြီးတယ်ဆိုပြီးတော့ပြောလာကြပါလေတိုင်းရင်းသားအမျိုးသားရေးဝါဒနဲ့သဘောထားတင်းမာသူတွေပေါ်ထွန်းလာတာလဲနောက်ထပ်စိုးရိမ်ပွဲအခြေအနေတရဖြစ်ပါတယ်လူတွေဘဝရက်တည်းခက်ခဲနေစေပါပိုးပြီးတော့ခက်ခဲလာနေပါတယ်နောက်တစ်ခုကအစိုးရတဲ့နဲ့နိုင်ငံရေးသမားလူသစ်တွေရှိလာပြီဖြစ်ပေမဲ့ဘူရိုကရက်အရာရှိဟောင်းတွေဟာအရင်တုန်းကစိတ်သဘောထားနဲ့လောက်ကင်နေကြစေပါမူရစေဝါပြဿနာကလည်းလူအတိုင်းဝိုင်းနှစ်ခုစလုံးမှာကြီးထွားလာနေပါတယ်နောက်ဆုံးတစ်ချက်ကပြန်လဲတင့်မြတ်ရေးဆိုတာမွတ်စလင်တွေနဲ့အတူရောနှောနေထိုင်ရမှာမို့လုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ယူဆတဲ့အတွက်ရခိုင်ပြည်ဘက်ကလက်မခံကြပါဘူး။ဒါကြောင့်ပြန်လဲတင့်မြတ်ရေးအစားကျွန်တော်တို့အနေနဲ့ပဋိပက္ခဟန်တားရေးဆိုတာပဲအားလုံးကထောက်ခံကြပါလေ
။ပရိသတ်တူကငင်းငင်းရေးဖြစ်စဉ်မှာတရုတ်ရဲ့အခန့်ကဏ္ဍကိုမေးတဲ့အခါမှာဒေါက်တာကျော်ရင်လန်ကအခုလိုပြန်ဖြေသွားပါတယ်
။ At the very beginning China wasn't very constructive to be very blunt.
အစိုးရကတရုတ်တို့ဟာဒေဒိုးပြောရရင်တိတ်အပြုသဘောမဆောင်ပါဘူးတရုတ်ပြည်ရွှေလီမာပြုတ်လို့တဲ့ဆွေးနွေးပွဲတချို့ကျွန်တော်တက်ခဲ့ပါတယ်တရုတ်တွေကတိတ်ပိုကြတယ်ဖြစ်စဉ်တစ်ခုလုံးကိုသူတို့ချုပ်ကန့်နေတယ်အစိုးရကိုယ်စားလှယ်တွေကိုရောတိုင်းရင်းသားကိုယ်စားလှယ်တွေကိုပါအမိန်ပေးပြီးတော့ညွန့်ကြားတဲ့သဘောမျိုးတောင်လုပ်ခဲ့ကြပါတယ်ဒါပေမဲ့လက်မခံကြပါဘူးကချင်ကိုယ်စားလှယ်အဖွဲ့ဆိုရင်ညစာတောင်အတူတူမစားဘဲထွက်သွားခဲ့ပါတယ်ဒါပေမဲ့ဒုတိယတွဲဆုံမှုကစလို့သူတို့ပြောင်းလဲလာပါတယ်နောက်ပြီးညဉ့်ညံ့ရေးရံပုံငွေကိုဥရောပကပေးခဲ့ပါတယ်တရုတ်ကတော့သူတို့အပေါ်မှာပဲမိခိုးစေခြင်းပါလေအခုမြန်မာအစိုးရတစ်ကတော့ဘသူ့ကိုမှမမိခိုးပဲကို့ပိုက်ဆံတဲ့ကိုလုပ်နေပါတယ်ရခိုင်ဒေသတရုတ်ရင်းနှီးမြှုပ်နှံမှုကိုဘ ഹു အစိုးရကချုပ်ကင်ပါတယ်ရခိုင်ပြည်နယ်နဲ့ဘာမှမဆိုင်ပါဘူးဒါကြောင့်ရခိုင်လူထုလုံးဝမကျေနပ်ပါဘူးတရုတ်ကလည်းဒေသခံတွေပြောတာကိုဂရုမစိုက်ပါဘူးဒေသခံတွေအတွက်အများကြီးလှုပ်ပေးနေတယ်လို့တရုတ်တန်ယုံကပြောနေပေမဲ့ဘာမှမတွေ့ရသေးဘူးလို့ဒေသခံတွေကပြောကြပါတယ်
ချစံသားတင်ဆက်ခဲ့တဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါအခုတခါမှာတော့ဒီတစ်ပတ်စနေနေ့ည9:00 နာရီစီစဉ်မှာတိုင်းရဲလီလိုင်းမှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါဒီမတူမဒုက္ခလုံးမကြခဏကြားနေရတယ်ခိုးဆိုးလူရဲ့မှုတွေချစ်ခင်သူတွေအကြအခက်မတင်လို့ခက်ရန်ဖြစ်ပွားရုံမကအကျန်းဖက်တက်ဖြတ်တဲ့အထိဒေါသပောက်ကွဲရတဲ့အဖြစ်တွေဟာစင်ရဲမွဲတေမှုနဲ့စဝင့်နေရေးကြက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာတွေကြောင့်လားစတဲ့ဇရိတပြက်ပြားမှုတွေရဲ့အကြောင်းရင်းစင်မြစ်တွေကိုကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးလာမယ့်စနေနေ့ညတိုက်ရိုက်လေလံအစည်းအဝေးမှာသုံးသက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-2-3-2-5-5-5-5 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ရပါတယ်ရှင
်တော်တာရှင်တို့အနေနဲ့စနေနေ့ည9:00 စီစဉ်မတိုင်ခင်အချိန်မီဆက်သွဲပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်အခုတစ်ခါမှာတော့အပတ်စဉ်တင်ဆက်နေကြအားကစားကဏ္ဍကိုနားဆင်ကြမှာပါကိုရရန်နိုင်တင်ဆက်ထားပါတယ်ရှင
်ဝါဟလာဘောလုံးပွဲမှာအသင်းတွေထပ်တိုးဖို့ကိစ္စကိုတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကစဉ်းစားနေပါပြီFIFA ဥက္ကဋ္ဌ Gianni Infantino ကတော့သူ့အနေနဲ့ဒီကမ္ဘာဖလားဘောလုံးပွဲမှာအသင်းတွေထပ်တိုးသွားကျင်တယ်ဆိုပြီးတော့ဆွစ်ဇာလန်နိုင်ငံ Zurich မြို့မှာအောက်တိုဘာ14ရက်နေ့ကလုပ်တဲ့အစည်းအဝေးမှာပြောလိုက်ပါတယ
် I believe in the expansion.
ကျွန်တော်ကတော့ထပ်တိုးသွားသင့်တယ်လို့ယုံတယ်။ကမ္ဘာဖလားမှာနောက်ထပ်အသင်းတွေနိုင်ငံတွေပါဝင်သင့်တယ်လို့ကျွန်တော်ယုံတယ်။ဘာဖြစ်လို့လဲဆိုတော့ဒါကဘောလုံးဖွံ့ဖြိုးရေးအတွက်အကြီးဆုံးအားပေးမှုပါ။ဘောလုံးကိုအားပေးလောင်လို့နိုင်ငံတစ်ခုအတွက်ခြေစစ်ပွဲအောင်တာခြေစစ်ပွဲအောင်မှုမျှော်လင့်လာတာတက်ကောင်းတာဘာမှမရှိပါဘူး။အဲ့လိုဆိုလို့ရှိရင်ကမ္ဘာအမှားမှာလည်းဘောလုံးအဆင့်တန်းပို့ပြီးတော့မြင့်လာမယ်လို့လုံးဝယုံကြည်တယ်။ပြိုင်ပွဲကတော့ထပ်တိုးသွားဖို့ကျွန်တော်အနေနဲ့အကြံပြုပြီးတော့ကျွန်တော်တက်ကတော့အသင်း40ပဲဖြစ်ဖြစ်48သင်းပဲဖြစ်ဖြစ်အဆင်ပြေပါတယ်။
တကယ်လို့အသင်းတွေထပ်တိုးခဲ့မယ်ဆိုရင်တော့နိုင်ငံတော်များများအတွက်ကမ္ဘာဖလားဝန်ခံဖို့အခွင့်အရေးတွေပိုရလာတော့မှာဖြစ်ပါတယ်ဗျာ England Premier League ဘောလုံးပွဲတွေမှာတော့ဒီတစ်ပတ်မှာ Man City က Everton ကိုတကိုးစီတေးကြပြီးတော့ Arsenal က Swansea ကို 3-2 နဲ့နိုင်လိုက်တာကြောင့်Arsenal နဲ့ Man City တို့ဟာ19မက်စီနဲ့ဇယားထိပ်မှာရောက်နေပါတယ်။ Swansea ကိုနိုင်လိုက်တဲ့အပေါ်မှာ Arsenal နီးပြ Arsene Wenger ပြောတာကတော
့ Yes but what looked to become uncomfortable after
တတောင်တတာဖြစ်နေပြီးမှပွဲပြီးကနေမှခဲရခက်စစ်ကစားလိုက်ရတယ်။ဒါပေမဲ့ကျွန်တော်တို့9တော့နိုင်လိုက်တယ်။9နိုင်နေတဲ့အချိန်မှာအယုံစူးစိုက်မှုတိတ်မရှိတော့ဘူး။3-2ဖြစ်နေတဲ့အချိန်မှာကျွန်တော်တို့နောက်တစ်ကူရလိုက်တင့်တယ်လို့တည်ရလဲဖြစ်တော့မလို့ပါ။ဒါပေမဲ့လည်းအပီးထိစိတ်ဓာတ်အပြည့်နဲ့ကစားသွားလို့ကျွန်တော်တို့နိုင်လိုက်တာပါ။ဒါပေမဲ့ပွဲပြီးကန်ဒီမှာတော့အသေးလေးကိုကစားလိုက်ရတယ
်။ Man City နီးပြ Guardiola ကတော့ပွဲရလတ်ပေါ်မှာစိတ်မပြတ်ပေမဲ့သူ့အသင်းနိုင်တဲ့ကြားကတည်ဖြစ်သွားတဲ့အတွက်ကစားသမားရဲ့အတွက်တော့စိတ်မကောင်းဘူးလို့ပြောလိုက်ပါတယ်။ဒီပွဲမှာ Man City က penalty နှလုံးရပေမဲ့ De Bruyne နဲ့ Aguero တို့ကန်တာကို Everton ကိုသမားကပုတ်ထုတ်ကာကွယ်သွားခဲ့ပါတယ်။ penalty နှလုံးမဝင်တာနဲ့ပတ်သက်ပြီး Guardiola ပြောတာကတော့
Penalties is so I'm not going to talk at this case about
penalty ne patat pi lo blue blue can so ra go di lu de chan pyaw ni ma ma paw training lou ni dong penalty le chin nai ma de da mai training ma ga bdu ma ma shi u ba phi ya ma ma le ma shi u pwa de ma kan ne penalty ja raw champion league final lo ye chi de chain lo myo de ma kan ne penalty ga ma de ka penalty ba penalty kan mo twa ga za sama ga nga kan me su pi lo kan ye u ba lu ba
ကမ္ဘာကျော် American အစားကုမ္ပဏီကြီး Nike နဲ့ Premier League ကနာမည်ကြီး Chelsea အသင်းတို့စာချုပ်ချုပ်လိုက်ပါပြီ။လာမယ့်ဘောလုံးရာသီကစပြီးတော့ Nike က Chelsea အသင်းကိုတနစ်ကို Britain Sterling ပေါင်းတန်း600နဲ့ sponsor ပေးတော့မှာဖြစ်တယ်လို့သတင်းတွေကဖော်ပြပါတယ်။ Chelsea အသင်းဘက်ကတော့ဘလောက်ဆိုတာကိုမပြောပေမဲ့ Premier League သမိုင်းမှာတော့ဒါဟာဈေးအများဆုံးပဲဆိုပြီးပြောထားပါတယ်။ Nike အနေနဲ့ Chelsea အသင်းဝတ်စုံအပြင် Academy နဲ့အမျိုးသမီးအသင်းတွေအတွက်ရောပြီးတော့ Chelsea ပြည်သက်တွေအတွက်အားကစားဝတ်စုံတွေအကုန်လုံးကိုထုတ်သွားမှာပါ။ Chelsea ရဲ့ legacy sponsor ကတော့ Adidas ဖြစ်ပြီးတော့ တနစ်ကို ပေါင် 330 နဲ့ 2023 ခုနှစ်အထိ ငွေကြေးက စာချုပ် ထုတ်ထားတာပါ ဒါပေမဲ့ ပြီးခဲ့တဲ့ မေလတုန်းကတော့ Chelsea နဲ့ Adidas တို့ နှစ်ဖက် သဘောတူညီချက်နဲ့ အခု ဘောလုံးရာသီအကုန်မှာ စာချုပ်ကို ရပ်ဖို့ သဘောတူခဲ့ကြပြီးတော့ Chelsea က Nike နဲ့ စာချုပ်အသစ် ချုပ်ဆိုလိုက်တာဖြစ်ပါတယ် ဒီကုံမြေပတ်မှာတော့ဥရောပရဲ့တနစ်တာအကောင်းဆုံးပြေးခုံပြေးအာကစားသမားစုကိုပေါ်တူဂီနိုင်ငံမှာအော်တိုဘတ်15ရက်နေ့ကချင်းမြင်ခဲ့ပါတယ်အမျိုးသားဘက်မှာတော့ဗြိတိန်ကတာဝေးအပြည့်သမားမိုဖာရာကရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့စပိန်နိုင်ငံကအမြင့်ခုံချန်ပီယံရူ့ဘာတီယာကရသွားပါတယ်ပြီးခဲ့တဲ့ရီယိုအိုလံပစ်ပြိုင်ပွဲမှာမိုဖာရာကမီတာ9000နဲ့1000ပြိုင်ပွဲတွေမှာရွှေစိတ်တွေရခဲ
ကမ္ဘာပြေခုံပြချန်ပီယံလည်းဖြစ်ကမ္ဘာအများဆုံးလူသားလည်းဖြစ်တဲ့ဂျမေကာနိုင်ငံသားယူဆိန်ဘုတ်ကတော့ခြေလကစပြီးတော့ပြန်လေးကျင်တော့မယ်လို့တောက်ကြနေကပြောလိုက်ပါတယ်အိုလံပစ်ပြိုင်ပွဲ၃ခုဇက်တိုက်မှာမီတာ100မီတာ200နဲ့မီတာ400လက်ဆင့်ခံပြိုင်ပွဲ၃မျိုးစလုံးကိုရွှေစိတ်တွေယူပြီးတော့စံချိန်တင်ထားတဲ့ဘုတ်ကလာမယ့်2018ခုနှစ်မှာပြေခုံပြလောကကနေအားယူတော့မယ်ဆိုပြီးတော့ပြောထားတာပါသူ့အနေနဲ့လန်ဒန်မှာဩဂတ်လ5ရက်နေ့ကနေ13ရက်နေ့ထိကျင်းပမယ်ဒီကမ္ဘာပြေခုံပြပြိုင်ပွဲဟာသူ့ရဲ့နောက်ဆုံးပွဲဖြစ်တယ်ဆိုပြီးတော့ဘုတ်ကပြောပါတယ်ဘုတ်အနေနဲ့ပြေခုံပြပြိုင်ပွဲကနေအနားမယူခင်မှာနောက်ထပ်စံချိန်အစ်တွေနဲ့အောင်ပွဲခံပြီးတော့အနိုင်ပိုင်းသွားမလားဆိုတာကတော့တောင်းကြည့်သွားမှာဖြစ်ပါတယ်ဗျာ
ကိုရင်နိုင်တက်ဆက်သွားတဲ့ဘတ်စင်အားစားခဏကုနာဆင်ခဲ့ကြရတာပါဗီဒီယိုမြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါပြီ။အင်တာနက်ဆာမျက်နှာဝက်ဘ်ဆိုက်လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အဲ့ဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းအဲ့ဒီဝက်ဘ်ဆိုက်မှာကြည့်ရှုနိုင်ပါတယ်ရှင်။VOA ကနေဘဒူးနေ့ညပိုင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမခင်ပြူထွေးကကြီးညာပေးပါမယ်ရှင
်အီရန်နိုင်ငံမိုးဆူမျိုးကိုအာရစ်စစ်သွေးကြွတွေလက်ထဲကနေလွတ်မြောက်အောင်အနိုင်တိုက်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့တုန်းကပြောဆိုလိုက်ပြီးတော့ဒီချိန်ထဲမှာလည်း80ကျုံတွေ့ရမယ့်အခက်အခဲတွေကိုသတိပေးပြောဆိုပါတယ်မြို့တွင်းမှာတန်းတဲ့ချီရဲ့အရက်သားတွေရှိနေနိုင်တဲ့ကြောက်ဒီအာရစ်စစ်သွေးကြွတွေကိုအမြင့်ပြတ်ချိန်မုန်းတဲ့တစ်ချိန်ထဲမှာတိုက်ခတ်မှုတွေကနေဘေးလွရာရှောင်ရှားနေကြတဲ့အရက်သားပြည်သူတွေရဲ့လုံခြုံရေးနဲ့သူတို့အတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့ကိုလည်းအာရုံထားလှုပ်ဆောင်နေတယ်လို့သမ္မတကပြောပါတယ်။မိုးဆူမျိုးကိုအာရစ်စစ်သွေးကြွတွေလက်ထက်ကနေပြန်လည်တည်ယူနိုင်ဖို့ယူရက်အစိုးရနဲ့ကတ်တပ်ဖွဲ့တွေကထိုးစစ်ဆင်နေတာနဲ့အများဒီကနေ့ဒီမိုးဆူမျိုးတစ်ဝိုက်တိုက်ခတ်မှုတွေကနေဘေးလွရာရွှေ့ပြောင်းလာသူထောင်ထဲချီရှိတဲ့အကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children ကပြောပါတယ်ရှင်။အမေရိကန်ပြည်အောင်စုကိုအင်တာနက်ဆိုင်ဘာထိုးပေါက်တိုက်ခိုက်တာတွေလုပ်ဖို့ကြိုးစားမှုနဲ့ဆက်ဆက်ပြီးတော့ရုရှားနိုင်ငံသားတို့ကိုချက်ပြည်သူသမ္မတနိုင်ငံဖရက်မြူရောမှာချက်ရဲတပ်ဖွဲ့နဲ့ပူးပေါင်းပြီးတော့ American Federal ဆိုရစုံစမ်းစစ်ရေးဘျူရို FBI ကဒီကနေ့ဖမ်းဆီးလိုက်ပါတယ်။လာမယ့် American သမ္မတရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့ကြိုးစားတာမှာ American ဌာနတွေကိုရုရှားဆိုရကစိုက်ပိုက်တိုက်ခိုက်တာတွေလုပ်နေတယ်လို့ဆိုပြီးတော့ American ဆိုရကရုရှားကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတရားဝင်ဆွဆွဲထားတာပါရှင်။မြန်မာနိုင်ငံမှာသာမကဒေသအတွင်းမှာပါငင်းငယ်ရင်းနဲ့တင်ငင်ရေးရလာအောင်လုပ်ဖို့ကိစ္စဟာမြန်မာနိုင်ငံရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့အိန္ဒိယနိုင်ငံကရောက်နေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုနိုင်ငံတစ်ခုအဖြစ်တည်ဆောက်တဲ့နေရာမှာအိန္ဒိယနိုင်ငံရဲ့အတွေ့အကြုံတွေကနေလေ့လာသင်ယူဖို့မျှော်လင့်တဲ့အကြောင်းလည်းပြောပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံတို့အကြားလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေဟာတိတ်ကိုတူညီပြီးတော့နေဆက်တခြားလုံခြုံရေးတိုးတက်ကောင်းမွန်ဖို့အတွက်အနီးကပ်ပူးပေါင်းဆောင်ရွက်ရေးသဘောတူထားကြပြီလို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းပြောပါတယ်။ဒေါန်ဆန်းစုကြည်နဲ့မစ္စတာမိုဒီတို့နယူးဒေလီမြို့တော်မှာဒီကနေ့ပူးတဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအဲ့ဒါလိုပြောခဲ့ကြတာပါရှင်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကအမေရိကန်တန်ယုံရှိမှာတော့ဒီအမေရိကန်စန့်ကျင်ရေးဆန္ဒပြနေတဲ့လူထဲကိုရဲကားတစ်စီးမောင်းဝင်တိုက်ခိုက်တာကြောင့်လူတချို့တန်ရာရသွားပါတယ်။အမေရိကန်စစ်တပ်ဖိလစ်ပိုင်နိုင်ငံမှာဆက်ပြီးတော့ရှိနေတာကိုအဆုံးသတ်ဖို့အမေရိကန်တန်ယုံရှိမှာဒီကနေ့လူ1000လောက်ဆန္ဒပြခဲ့ကြတာပါရှင်
။သတင်းချင်းချုပ်ကိုမက်ကင်ဖြူထွေးကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ရှားဖောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ skip 6ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။Feel American Tan မနက်ဖက်မြန်မာဘာသာစီစဉ်ကိုမနက်6နာရီနဲ့9နာရီထိလိုင်းနိုမီတာ24 40 48 50အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.